Welcome to the Voice of America in Burmese.
Mingla nya ja ma shin. VOA American tan ya 2019 khu ne February la 28 ya bodu ni nya bai season 2 ko American ti dong su myo ro Washington DC ga ni tai yai thau lwe ni ba bi. Light to meter 1925 30 ne line lat meter 190 ro ga ni na sin nai da lo. VOA ya Facebook sa myan na VOA Burmese news ga ni pi lo le na sin nai ma le shin.ကျွန်မခွန်ယူပါရှင်အခုညပိုင်းစီစဉ်တွေတာဝန်ယူပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနောက်ဆက်ရမယ့်သတင်းတွေမှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းတို့ဒုတိယတကြိမ်ထိပ်သီးတွေ့ဆုံမှုအစဖြစ်ဒီကနေ့ဗီယက်နမ်ဟနိုင်မြို့မှာတွေ့ဆုံပါတယ်တင်းမာမှုတွေကြီးထွားနေချိန်မှာပဲအိန္ဒိယစစ်လေယာဉ်တစ်စင်းကိုပါကစ္စတန်လက်ထက်ကပစ်ချလိုက်တဲ့အကြောင်းပါကစ္စတန်ကဒီနေ့ပဲကြေညာလိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒီသတင်းသတင်းတွေကိုတော့နန်းလောင်နဲ့သူကြေညာပေးမှာပါ
အခုညပိုင်းဆက်ပြီးတော့နားဆင်ရမယ့်သတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့တရုတ်နိုင်ငံကူမင်းမြို့မှာအစိုးရနဲ့မြောက်ပိုင်းလက်နက်ကိုင်မဟာမိတ်လေးဘွဲတို့ဆွေးနွေးနေတဲ့အခြေအနေဘယ်လိုရှိပါသလဲ
။ဒီအခုကျွန်တော်လေးဖွဲ့နဲ့တွေ့ရကျွန်တော်တိုက်ပွဲဖြစ်နေတဲ့အဖွဲ့ဖြစ်တာပေါ့နော်။တကယ်နိုင်ငံကြီးဆွေးနွေးပွဲဆိုတော့ကျွန်တော်ကဒီခုနှစ်ဖွဲ့ပါမှပြီးအဆင်ပြေမယ်။ကျွန်တော်ရည်ရည်ချက်လိုက်အဲ့လိုမျိုးရှိတယ
်။တအောင်ပလောင်ဖွဲ့ပြောခွင့်ရဘုံမှုတိုက်ကြော်ရဲ့ပြောကြားချက်နဲ့တူနားဆင်နိုင်ပါတယ်။2008ဖွဲ့စည်းပုံပြင်ဆင်ရေးထောက်ခံတဲ့ရန်ကုန်မြို့တော်ခမ်းမရှိကရာနဲ့ချီတဲ့လူလူစုဝေပွဲရခိုင်တပ်မတော်အေအေကဖမ်းဆီးထားတဲ့ချင်းပြည်နယ်ပလောဝမြို့နယ်ကရဲရရှိနဲ့ကျေးရွာအုပ်ချုပ်ရေးမှုတို့ကိုအေအေကပြန်လွှတ်ပေးလိုက်တာနဲ့ရန်ကုန်တရိတ်ဆန်ဥယျာဉ်ထဲမှာမကြခင်ဖွင့်လှစ်မဲ့ဆင်ပြတဲ့အကြောင်းနဲ့အတူအမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့ရဲ့ဗီယက်နမ်မှာတွေ့ဆုံပွဲနောက်ဆုံးရထားတဲ့သတင်းတွေကိုလည်းနှာစင်ကြရဖို့ရှိပါရဲ့ရှင်အခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါမယ်ရှင်
ကိုရီးယားကျွမ်းဆွမ်းမှာနျူကလ ియర్ လက်နက်ကင်းစင်ရေးအာရုံစိုက်ဆွေးနွေးမဲ့ထိပ်သီးတွေ့ဆုံဆွေးနွေးပွဲအစဖြစ်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းတို့ဒီကနေ့တွေ့ဆုံရမှာအပြန်အလှန်လက်ဆွဲနှုတ်ဆက်ပြီးရင်းနှီးဆက်ဆံကြပါရယ်ပြီးခဲ့တဲ့နှစ်ဇွန်လတဲ့စင်ကူနိုင်ငံမှာပထမဆုံးအကြိမ်သမိုင်းဝင်ထိပ်သီးတွေ့ဆုံကြုံကလိုပဲဒီချိန်မှာလည်းဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်ကဆိုဖီတန်လက်ဂျန်မက်ထရိုပေါ်ဟိုတယ်ကနှစ်နိုင်ငံအလံလေးရှိမှာရင်းနှီးနှုတ်ဆက်ခဲ့ကြတာပါဒီတန်တွေ့ဆုံပွဲမတိုင်ခင်တင်းတော်တွေရှိခိတ္တတွေ့ဆုံနေမှာပဲဟုတ်တာကင်နဲ့တွေ့ဆုံရတဲ့အတွက်ဂုံယူရဲ့အကြောင်းလဲသမရထရန့်ကပြောဆိုခဲ့ပါတယ်ပထမဆုံးအကြိမ်ထိပ်သီးတွေ့ဆုံမှုဟာအကြီးအကျယ်အောင်မြင်မှုရခဲ့တယ်လို့ဒီချိန်မှာလည်းအလားတူဒါမှမဟုတ်တိကျပို့ပြီးကြီးကျယ်တဲ့အောင်မြင်မှုတွေရလိမ့်မယ်လို့မျှော်လင့်နေအကြောင်းလဲပြောဆိုခဲ့တာပါမြောက်ကိုရီးယားခေါင်းဆောင်ကလည်းဒုတိယအကြိမ်ထိပ်သီးတွေ့ဆုံမှုအောင်မြင်မှုရမယ်လို့ယုံကြည်ကြတဲ့အကြောင်းပြောဆိုခဲ့ပါတယ်ဒီအကြိမ်တွေ့ဆုံမှုမှာအောင်မြင်မှုရဖို့တေချာသလောက်ရှိနေတယ်လို့ဆွေးနွေးပွဲရလဒ်ကိုလည်းအားလုံးကကြိုဆိုချလိုက်မယ်လို့မျှော်လင့်နေအကြောင်းမြောက်ကိုရီးယားခေါင်းဆောင်ကပြောဆိုခဲ့တာပါခေါင်းဆောင်တွေရောက်တည်ထောင်တွေ့ဆုံမှုပြီးမှတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေကိုပါဝင်နှစ်ဖက်ဆိုးရထိတ်တန့်အရာရှိတွေနဲ့ပူးတွဲညှဆစားဖို့လည်းစီစဉ်ထားပါတယ်တွေ့ဆုံမှုမတိုင်ခင်နိုင်ငံရေးတွင်မှာပဲထရန့်ကမြောက်ကိုရီးယားခေါင်းဆောင်ကိုမိတ်ဆွေဖြစ်ရင်းညွန်းသုံးဆက်ပြီးတိုင်းပြည်အနာဂတ်တောက်ပြောင်လာနျူကလ ియర్ လက်နက်တွေဆွတ်လွတ်ဖို့လေ Twitter လူမှုကွန်ရက်ကနေတိုက်တွန်းခဲ့ပါတယ်ကဘာပေါ်ကနိုင်ငံအနေငယ်လောက်မှာအပါဝင်ဖြစ်တဲ့ Community ဗီယက်နမ်နိုင်ငံရဲ့အောင်မြင်မှုတွေကိုမြောက်ကိုရီးယားအနေနဲ့စံနမူနာယူဖို့လေသမ္မတထရန့်ကတိုက်တွန်းခဲ့ပါတယ်
အိန္ဒိယနဲ့ပါကစ္စတန်ကြားအငင်းပွားနေတဲ့ကက်ရှမီးယားဒေသတွေကိုနှစ်ဆက်ဖြတ်ကျော်ပြန်တင်လာတဲ့အိန္ဒိယစစ်လေယာဉ်နှစ်စီးကိုပါကစ္စတန်လက်ထက်ကပစ်ချခဲ့ကြောင်းပါကစ္စတန်ကဒီကနေ့ပြောပါရယ်ပါကစ္စတန်ပိုင်းကက်ရှမီးယားဒေသထဲမှာပြတ်ချခဲ့တဲ့လေယာဉ်ရဲ့လေယာဉ်မှူးတဦးကိုဖမ်းဆီးတာကြောင်းပါကစ္စတန်ဗိုလ်ချုပ်အရှိဖ်ဂဖူးကပြောပါရယ်ကြံတိုက်ချက်လေယာဉ်တစ်စီးကတော့အိန္ဒိယပိုင်းကက်ရှမီးယားဒေသထဲကိုပြတ်ချသွားခဲ့တာပါဒီလိုရဟာအိန္ဒိယအခြေစိုက်တပ်စခန်းတွေကိုပြင်မထားပြီးတော့အိန္ဒိယပိုင်းလျှာနယ်ကိုကျူးကျော်တဲ့ပါကစ္စတန်တို့ရဲ့အကြောင်းမဲ့အရန်စားတဲ့လုပ်ရဖြစ်တယ်လို့အိန္ဒိယကခြေပပြောဆိုပါရဲအိန္ဒိယနိုင်ငံအနေနဲ့နိုင်ငံတော်လုံခြုံရေးကိုတိကျခိုင်မာစွာကာကွယ်ပိုင်ခွင့်ကိုအပြည့်အဝကင်ဆွက်ထားတယ်ဆိုတာကိုလည်းအိန္ဒိယဆိုင်ရာပါကစ္စတန်ယာယီတအမတ်ကိုခေါ်ယူသတိပေးလိုက်ကြောင်းအိန္ဒိယနိုင်ငံခြားရေးဝန်ကြီးရဲ့ထုတ်ပြန်ချက်မှာပြောထားပါရဲအိန္ဒိယကျက်လက်ရင်မှုတူအုပ်ကိုဖမ်းဆီးထားတဲ့ပါကစ္စတန်တို့ရဲ့ရိုင်းပြတဲ့လောရက်ကိုဆန့်ကျင်တယ်လို့ပဲအဲ့ဒီလေရင်မှုဘေးမတိရမခပြန်လို့ပေးဖို့ကိုလည်းမျှော်လင့်ပါတယ်လို့အိန္ဒိယဘက်ကပြောပါရဲအိန္ဒိယပိုင်ကက်ရှမီးယားဒေသဝေဟင်နယ်နိမိတ်ထဲကိုဝင်လာတဲ့ပါကစ္စတန်တိုက်ကျက်လက်ရင်၃စီးရဲ့လမ်းကြောင်းကိုအိန္ဒိယတိုက်ကျက်လက်ရင်တွေကဝင်ဖြတ်လိုက်တဲ့ကြောင့်ပါကစ္စတန်လေရင်တွေနောက်ကျောင်းပြန်လည်သွားတဲ့အကြောင်းအိန္ဒိယဘက်ကပြောဆိုလိုက်တဲ့အချိန်ဟာပါကစ္စတန်ဘက်ကလေရင်ပစ်ချတဲ့သတင်းထွက်ပေါ်လာတဲ့အချိန်နဲ့လည်းတိုက်ဆိုင်နေပါတယ်လက်နက်ကိုင်လုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားတဲ့ပါကစ္စတန်အိန္ဒိယနယ်စပ်မှာအိန္ဒိယစစ်သားတွေရဲ့ပစ်ခတ်မှုကြောင့်အနည်းဆုံးလူ၄ယောက်သေဆုံးခဲ့ရကြောင်းပါကစ္စတန်ကပြောဆိုပြီးတဲ့နောက်နိုင်ပိုင်းအတွင်းမှာဒီလိုလေးကြောင်းတိုက်ခိုက်မှုဖြစ်ပွားခဲ့တာပ
ါမက္ဆီကိုနိုင်ငံနဲ့နယ်စပ်မှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကအရေးပေါ်အခြေအနေကြီးညာထားတာကိုဟန်တာမဲ့အစီအစဉ်တစ်ခုကို အမေရိကန်အလုပ်တော်မှာမဲခွဲအတည်ပြုလိုက်ပါတယ်။သမ္မတကအရေးပေါ်အခြေအနေကြီးညာလိုက်တဲ့အတွက်ကွန်ဂရက်တို့ရဲ့အတည်ပြုချက်မလိုပဲနေဆက်မှာတတိုင်းကာဖို့အသုံးစရရှိအောင်မှာဖြစ်ပါတယ်။ဒီမိုကရေစီအများစုနဲ့ထိန်းချုပ်ထားတဲ့အလုပ်တော်မှာအတည်ပြုနိုင်မှုကြိုတင်မျှော်လင့်ထားပြီးသားဖြစ်ပေမဲ့မနေ့ကမဲခွဲရမှာတော့သမ္မတရဲ့ Republican Party ကကိုယ်စားလှယ်73ယောက်ကပါထောက်ခံကြရတာပါ။သမားရဲ့အရေးပေါ်ကြီးညာချက်ကိုစန့်ကျင်ကြောင်း Republican ထက်လွတ်တော်အမတ်3ယောက်ဖြစ်တဲ့ Susan Collins, Lisa Murkowski နဲ့ Tom Tillis တို့ကလည်းပြောဆိုထားပေမဲ့ Republican တွေကအများစုနဲ့ထိန်းချုပ်ထားတဲ့ထက်လွတ်တော်မှာအတည်ပြုနိုင်မယ့်အလားအလာကတော့နေပါနေပါတယ်။သမားရဲ့လိုရက်ကိုလက်မခံကြောင်းတခြား Republican ကိုယ်စားလှယ်ကလည်းပြောဆိုထားကြပေမဲ့အရေးပေါ်ကြီးညာချက်ကိုစန့်ကျင်တဲ့အစီအစဉ်လွတ်တော်မှာအတည်ပြုရမှာထောက်ခံမယ်ထင်တယ်ဆိုတော့တော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ထက်လွတ်တော်မှာမဲခွဲဖို့လက်တလုံးစီစဉ်ထားတာမရှိသေးလို့မဲခွဲအတည်ပြုနိုင်ခဲ့မယ်ဆိုရင်တော့သမ္မတ Trump ကဗီဒီယိုအနာနဲ့ပယ်ချက်မှာဖြစ်တဲ့အကြောင်းလည်းပြောဆိုထားပါတယ်။ဖေဖော်ဝါရီ15ရက်နေ့မှာသမ္မတ Trump နဲ့ Trump ရဲ့အရေးပေါ်ကြီးညာချက်ဟာဘိုးဆိုးရဲ့အသုံးစရာတွေကိုတတ်မှတ်ရမှာကွန်ဂရက်စ်တို့ကိုလုတ်ပိုင်ခွင့်အနှင်းထားတဲ့အာဏာခိုးဝေးခြေခံဥပဒေပါပြဋ္ဌာန်းချက်ကိုစန့်ကျင်ရရောက်တဲ့အကြောင်းဟောလွတ်တော်ဒီမိုကရက်တွေကပြောဆိုထားကြတာပါ။လွတ်တော်ရဲ့လုတ်ပိုင်ခွင့်ကိုကျော်လွန်ဆောင်ရွက်ခဲ့တဲ့လူရဲ့အဖြစ် Washington Post တင်းစာမှာသဘောထားအမြင်ဆောင်မရေးသားဝေဖန်ခဲ့တဲ့ထက်တော် Republican Conservative Tillis ကတော့နောက်မှ Democratic Party ကသမ္မတအာဏာရလာတဲ့အခါမှာလဲမူဝါဒတွေကိုအကောင့်ထည့်ဖို့ရမှာအလားတူအရေးပေါ်အခြေအနေကြီးညာတဲ့အလိထဖြစ်လာမှာကိုစိုးရိမ်နေကြောင်းပြောဆိုထားပါတယ်
။ American သမ္မတ Donald Trump ရဲ့ပုဂ္ဂိုလ်ရေးရှင်နေဟောင်း Michael Cohen ဟာဒီကနေ့ဗုဒ္ဓနေ့မှာအောက်လွှတ်တော်စီကံထင်းသိရေးကော်မတီရှင်မှလာရောက်ထွက်ဆိုဖို့ရှိပါတယ်။သမ္မတ Trump ရဲ့စီးပွားရေးလုံခြုံရေးရေအပေါ်ထိခိုက်နှက်နာသွားစေနိုင်တဲ့အတွင်းရေးသတင်းအချက်အလက်တွေပြင်2016သမ္မတရွေးကောက်ပွဲကာလနဲ့ရွေးကောက်ပွဲနောက်ပိုင်းမှာသူလုတ်ကင်ဆောင်ရွက်ခဲ့ရတွေကိုလည်းထွက်ဆိုမှာပါ။ဒီကြားနာပွဲဟာလူတွေရဲ့အာယုံဆိုင်မှုအခမ်းအနားဆုံးရုပ်မြင်သားကြားကထုတ်လင်းမှုဖြစ်လိမ့်မယ်လို့လည်းပြောဆိုနေကြတာပါ။သမ္မတ Trump ဟာလူမျိုးရေးခွဲခြားဆက်ဆံသူလူလိမ်လူညာတူဖြစ်တယ်လို့ Cohen ကပြောကြောင်းကြားနာပွဲမတိုင်ခင်ကြိုတင်ပြင်ဆင်တဲ့ထွက်ဆိုချက်မှာပြောဆိုခဲ့တာကိုတည်င်းဌာနတွေကဖော်ပြခဲ့ပါတယ်။2016သမ္မတရွေးကောက်ပွဲကာလအတွင်းရုရှားနိုင်ငံမော်စကိုမြို့မှာ Trump ရဲ့ကုမ္ပဏီကမိုးမျော်အဆောက်အုံဆောက်လုပ်ရေးဆွေးနွေးညီနိုင်မှုတွေမှာသမ္မတ Trump ကတည်ရှိညွှန်ကြားချက်တွေလုပ်ခဲ့တယ်လို့အဲ့ဒီကိစ္စကိုလည်းသမ္မတကလင်းညာပြောဆိုခဲ့တယ်လို့ရှင်နေကိုယ်ကပြောပါတယ်။ထို့အပြင်2016ရွေးကောက်ပွဲမတိုင်ခင်က Democrat Party တာဝန်ရှိသူတွေရဲ့ email တွေကိုလူသိရှင်များမထုတ်ပြန်ခင် WikiLeaks website တည်ထောင်သူ Julian Assange နဲ့သူ့ရဲ့ရွေးကောက်ပွဲအကြံပေး Roger Stone ကိုဆက်သွယ်ခဲ့တာကိုလည်းသမ္မတ Trump သိရှိထားတယ်လို့ရှင်နေကိုဝင်ကပြောပါတယ်။သမ္မတရွေးကောက်ပွဲမှာအနိုင်ရဖို့လုံးဝမျှော်လင့်မထားခဲ့တဲ့သမ္မတ Trump ဟာစီးပွားရေးအခွင့်အလမ်းကောင်းတစ်ခုရဖို့အတွက်ရည်ရွယ်ပြီးရွေးကောက်ပွဲဝင်ပြိုင်ခဲ့တာဖြစ်တယ်လို့လည်းကိုဝင်ကပြောပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 1553တုံညလိုင်းဒိုမီတာ25 kHz 1783တုံညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင
်ဗျ။ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ပုံတူနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ကလေးငယ်လေးပေါ်လိမ်မဲဆိုင်ရာအနှံ့ချစ်စော်ကားမှုနဲ့အေးအေးယူခံရတဲ့ကက်သလစ်ခရစ်ယာန်ကျောင်းတော်ကအဆင့်မြင့်ဆုံးပုဂ္ဂိုလ်တူဖြစ်အော်စတြေးလျနိုင်ငံကယဟန်မတ်ဂျော့ချ်ဘဲကိုကျုံနောင်ထားဖို့တရားရုံးကအမိန့်ထုတ်လိုက်ပါတယ်။တရားသူကြီးကအာမခံပြန်ယူသိမ်းလိုက်ပြီးတဲ့နောက်စင်ချစ်မချခင်မဲဘုံမျိုးကဒီကနေ့အကျိုးကျမ်းလာတဲ့တရားခွန်မှာပဲဖမ်းဆီးထိန်းသိမ်းဖို့အမိန့်ထုတ်လိုက်ကြပါ။1996ခုနှစ်မှာမဲဘုံမျိုးရဲ့ဂါယုတ်ဆရာတော်ဖြစ်တာဝန်ယူထားစဉ်စိန့်ပက်ထရစ်ကက်သလစ်ဘုရားကျောင်းမှာဓမ္မတေးတည်ဆူသူဖွင့်ဝင်ဆက်ချုပ်သက်ရွယ်ကောင်းလေးနှစ်ယောက်ပေါ်လိမ်မဲဆိုင်ရာအနှံ့ချစ်စော်ကားမှုပါဝင်ရာဇဝတ်မှုငါးမှုတွေအသက်89နှစ်အရွယ်ယဟန်အမတ်မှာအဖြစ်ရှိတဲ့ကြောင့်မနေ့ကပဲခုံသမားရီဖွဲ့ကဆုံးဖြတ်ထားတာပါ။ခုံသမားရီဖွဲ့ရဲ့ဆုံးဖြတ်ချက်ကိုပြီးခဲ့တဲ့ဒီဇင်ဘာလကလေးကချမှတ်ထားတာဖြစ်ပေမဲ့အသေးစိတ်ချက်လက်တွေကိုထုတ်ပြန်မှုတရားရုံးကအမိန့်ထုတ်ပြန်တားမြစ်ထားတဲ့အတွက်အခုမှထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်။သူရဲ့ဇာတိမျိုးဘဲလာရက်မှာငယ်စဉ်ကယဟန်ဘောဝါနဲ့ကလင်းငယ်ရေပေါ်အနိုင်ကျင့်စော်ကားမှုတွေနဲ့လည်းယဟန်မတ်ဘာတရားဝင်တစ်ခုမှရင်ဆိုင်ခဲ့ရပါတယ်။ဒါပေမဲ့လည်းဒီမှုတွေကိုတော့မနေ့ကပဲအစိုးရရှိနေတဲ့ဘက်ကပြန်လည်ရုပ်သိမ်းသွားပါတယ်
။အမေရိကန်ပြည်ထောင်စုကဗင်နီဇွဲလာနိုင်ငံအပေါ်လှမ်းမဲ့ရက်တွေအတွင်းအရေးယူတန်ခတ်မှုတွေချက်ပြီးချမှတ်ဖို့ရှိတယ်လို့အမေရိကန်အကြီးအကဲအရာရှိတဦးကပြောပါတယ်။လူသားချင်းစာနာမှုအကူအညီတွေကိုဗင်နီဇွဲလာနိုင်ငံနဲ့ဝင်ခွင့်ပြုနိုင်ရေးဆုံးဖြတ်ချက်မူကြမ်းကိုမဲ့ပေးအတည်ပြုနိုင်ဖို့ဒီသတင်းမှတ်အတွင်းကုလသမဂ္ဂလုံခြုံရေးကောင်စီထံကိုတင်သွင်းမယ်လို့ဗင်နီဇွဲလာဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်အီလက်အီဘရမ်စ်ကပြောပါတယ်။လုံခြုံရေးကောင်စီမှမိန့်ခွန်ပြောကြားခဲ့တဲ့ဗင်နီဇွဲလာသမ္မတနီကိုလတ်စ်မာဒူရိုရဲ့နိုင်ငံခြားရေးဝန်ကြီးဟွာဟေးဝါဇန်ဇာကတော့ဗင်နီဇွဲလာရဲ့ဆန္ဒကိုစံကျင်ပြီးအင်အားသုံးလောက်ကမ်းမဲ့ဒီဆုံးမြတ်ချက်မူကြမ်းကိုပယ်ချဖို့တိုက်တွန်းခဲ့ပါတယ်။အမေရိကန်သုတမရမိုက်ပန့်စ်ကလည်းသမ္မတမာဒူရိုကိုထောက်ခံတဲ့ဗင်နီဇွဲလာပြည်နယ်အုပ်ချုပ်ရေး င်မှုလျောက်ကိုအရေးယူတန်ခတ်မှုတွေချမှတ်လိုက်ကြောင်းတနင်္လာနေ့ကကြေညာခဲ့ပါတယ်ဒါအပြင်ဗီနီဇွဲလားနိုင်ငံရဲ့ပြည်တွင်းအခြေအနေတွေကြောင့်2015ခုနှစ်ကစပြီးထွက်ပြေးလာကြတဲ့ပြည်သူ3သန်းကျော်ကိုလက်ခံထားကြတဲ့လက်တင်အမေရိကအင်္ဂလိပ်နိုင်ငံတွေကိုဒေါ်လာ56သန်းပိုးနောက်ထပ်အကူအညီတွေပေးဖို့သွားမယ်လို့သူတမနာပန့်စ်ကပြောပါတယ
်။ UN နိုင်ငံချဲဝန်ကြီးမိုဟာမက်ဂျာဂက်ဆာရက်ရဲ့နောက်ထပ်စာကိုသမရဟာဆန်ဂရူဝါနီကပေးချလိုက်ပါတယ်။နိုင်ငံချဲဝန်ကြီးရဲ့နောက်ထပ်စာကိုလက်ခံလိုက်မယ်ဆိုရင်တိုက်ပြည်ကျိုးစီးပွားကိုထိခိုက်နိုင်တဲ့ကြောင်းဒီကနေ့နိုင်ငံပိုင်သတင်းမီဒီယာမှာဖော်ပြတဲ့စာထဲမှာသမရကပြောဆိုလိုက်ကြပါအမေရိကန်ပြည်တော်စုရဲ့ပြင်းထန်တဲ့ဖိအားတွေကိုတုံ့ပြန်ရမှာနိုင်ငံရေးဝန်ကြီးဟာအရေးပါသူတူဖြစ်တဲ့အကြောင်းလဲသမ္မတရူဟာနီကပြောဆိုထားပါတယ်။တင်းလာနေတော့ကနှုတ်ထွက်စာတင်ရမှာတော့နိုင်ငံရေးဝန်ကြီးကဘာမှတရားဝင်အကြောင်းပြချက်တော့မပေးခဲ့ပါဘူး။နိုင်ငံရေးဝန်ကြီးရဲ့ဒီနေ့ Instagram လူမှုကွန်ရက်မှာတော့သူ့ကိုအားပေးထောက်ခံသူတွေပေါ်ကျေးဇူးတင်တဲ့အကြောင်းနဲ့နိုင်ငံရေးဝန်ကြီးဌာနရဲ့အခန့်ကဏ္ဍကိုမြင့်တင်မှုသူ့အနေနဲ့အာရုံစိုက်ကြိုးပမ်းခဲ့တဲ့အကြောင်းလဲ UN နိုင်ငံတော်အလံဓာတ်ပုံပေါ်မှာမှတ်ချက်ပြီးရေးသားဖော်ပြခဲ့တာပါ။နိုင်ငံပိုင်မီဒီယာမှာဖော်ပြတဲ့သတင်းမှာတော့တရွန်မျိုးကိုအလဲပတ်ရောက်လာခဲ့ပြီးတဲ့အာမေးနီးယားဝန်ကြီးချုပ်နီကိုပါရှင်ယန်နဲ့တူနိုင်ငံချင်းဝန်ကြီးစာရဲ့ဖြင့်ဓာတ်ပုံတွေကိုလည်းဖော်ပြထားပါတယ်
နေပြည်တော်လွှတ်တော်အဆောင်အဦနေ့မှာအဝေးထိန်ဒရုန်းယာဉ်လွှတ်တင်ဖို့ကြိုးစားခဲ့တဲ့ပြင်သစ်ကဘာလက်ခီးသွားသူကိုနေပြည်တော်မှာရှိတဲ့ဥတ္တရတိတိတရားရုံးကထောင်ဒဏ်တလချမှတ်လိုက်ပါတယ်။အသက်28နှစ်အရွယ်အာတာဒစ်ကလိုကိုဖက်ပြိုင်လာခုနှစ်နှစ်ကနေပြည်တော်မှာဖမ်းဆီးလိုက်ပြီးတော့တွင်းကုံထုတ်ကုံဥပဒေပုံမှန်ရှင်းတဲ့တရားစွဲဆိုခဲ့တာပါ။ဒရုန်းယာဉ်အုံပြမှုကိုတင်းကျပ်စွာကန့်သတ်ထားတဲ့မြန်မာနိုင်ငံမှာအထူးသဖြင့်အစိုးရနဲ့ဘာသာရေးဆိုင်ရာအဆောက်အဦတွေအနေမှာပြန်တန်းခွင့်ပို့ပြီးတော့တင်းကျပ်ထားပါတယ်။ဒစ်ကလိုကဒရုန်းယာဉ်ဆိုင်ရာဥပဒေကိုမသိကြောင်းဝန်ခံထွက်ဆိုခဲ့တယ်လို့တရားသူကြီးသူဦးကပြောဆိုခဲ့ပါတယ်။အမချူးလုံမီကြောင့်ယူသားစွာဝန်ခံခဲ့တဲ့အတွက်ပြစ်ဒဏ်အဖြစ်အလုံးနဲ့ထောင်ဒဏ်တလတာတက်ညာစွာချမှတ်ခဲ့တာဖြစ်တယ်လို့လည်းတရားသူကြီးကပြောပါတယ်။ပြင်သစ်တန်ယုံတန်မွန်ဖက်ဒရီကအင်ဇာကလည်းအခုလိုတက်ညာစွာစီရင်ချက်ချတာမျှတတဲ့စီရင်ချက်ဖြစ်တယ်လို့ပြောပါတယ်။ဒါပေမဲ့လည်းကဘာလက်ခီးသွားသူဦးအတွက်တော့တလဆိုတာကြီးလေးတဲ့ပြစ်ဒဏ်ဖြစ်နေသေးတဲ့အတွက်တခြားကဘာလက်ခီးသွားတွေကိုလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့အသိပေးသွားမယ်လို့ပြောပါတယ်။ဒရုန်းယာဉ်အသုံးပြုမှုနဲ့ပတ်သက်ပြီးတော့ပြဌာန်းထားတဲ့မြန်မာနိုင်ငံရဲ့ဥပဒေအရအများဆုံးထောင်ဒဏ်3နှစ်ထိချမှတ်နိုင်တာဖြစ်ပါတယ်။
ဗုဒ္ဓဟူးနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးသွားကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေဆက်သွယ်မြင်မြန်ချက်တွေဆက်တိုက်နှာစင်ကြရပါမယ်။အစိုးရရဲ့အမျိုးသားပြန်လည်တည်မြဲရေးနဲ့ညီကြရေးဗဟုဒါန NRPC နဲ့မြောက်ပိုင်းမဟာမိတ်လေးဘွဲ့တို့တရုတ်နိုင်ငံကုမင်းမျိုးတွေ့ဆုံပွဲမှာတနိုင်ငံလုံးဆိုင်ရာအပြစ်ရစာချုပ် NCA ကိုလက်မှတ်ရေးထိုးဖို့အစိုးရဘက်ကတိုက်တွန်းခဲ့သလိုမြောက်ပိုင်းအဖွဲ့တွေဘက်ကတော့ bilateral ခေါ်တဲ့နှစ်ဖက်သဘောတူစာချုပ်ကိုစုပေါင်းရေးထိုးဖို့လိုလားတဲ့အကြောင်းဆွေးနွေးခဲ့ကြပါတယ်။ပြီးခဲ့တဲ့တနင်္လာနေ့အလွတ်သဘောဆွေးနွေးပွဲမှာတော့တိကျတဲ့သဘောတူညီချက်တစုံတရာမရရှိခဲ့ပဲနှစ်ဖက်စလုံးကအထက်ကိုပြန်လည်တင်ပြပြီးထပ်မံဆွေးနွေးဖို့ညှိနှိုင်းခဲ့ကြပါတယ်။ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့အစိုးရရဲ့အမျိုးသားပြန်လည်တင်းမြတ်ရေးနဲ့ညီချမ်းရေးဗဟုဌာန NRPC နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေဖြစ်တဲ့ KIA ကချင် TNLA တအန်းပလောင် MNDA ကိုကန့်နဲ့ AA ရခိုင်အဖွဲ့ကကိုယ်စားလှယ်တွေဟာဒီလ25ရက်နေ့ကတွေ့ဆုံခဲ့တာပါဒီတွေ့ဆုံပွဲမှာ NRPC ဘက်ကအဓိကဆွေးနွေးတဲ့အချက်တွေကိုစီဝေးမှာပါဝင်တက်ရောက်ခဲ့တဲ့ညီချမ်းရေးကော်မရှင်ရဲ့အကြံပေးအဖွဲ့ဝင်ဦးလာမောင်ရွှေကအခုလိုပြောပါတယ
်ကျွန်တော်တို့အစိုးရဘက်ကတော့လက်ရှိဆောင်ရွက်နေရတယ်ကိုရှင်းပြတယ် NCA လက်မှတ်အများဆုံးရထိုးနိုင်မှုအတွက်ဇဝချက်တွေနဲ့ဆောင်ရွက်နိုင်တဲ့ဟာတွေကိုကျွန်တော်တို့ဘက်ကတော့ရှင်းပြပြီးတော့ဖက်တက်တွန်းခဲ့တယ်ပေါ့လေကျွန်တော်တို့ဘက်ကဆောင်ရွက်တော့တော့ပါပဲအဲကျွန်တော်တို့ဘက်ကလည်းဒီအဖွဲ့၄ဘွဲ့ကပြန်လည်ပြီးတော့ကျွန်တော်တို့ဆွေးနွေးတွေရှိတယ်ဒါနဲ့ကျွန်တော်တို့ရဲ့ဥတီချက်ကတော့ဒီ NCA လက်မှတ်အများဆုံးရထိုးပြီးတော့နိုင်ငံဆွေးနွေးပွဲတွေမှာပါဝင်နိုင်မှုအတွက်ဒီဆောင်ရွက်နိုင်မှုတဲ့ဒီဇဝချက်တွေကိုရှင်းပြရတာပဲအဓိကရှိပါတယ်
မြောက်ပိုင်းလေးဘွဲ့နဲ့တွဲဆုံဖို့ကိုဇန်နဝါရီလအတွင်းကကျင်းပတဲ့ NRPC နဲ့ KIA ရဲ့လူသဘောဆွေးနွေးပွဲမှာ KIA ဘက်ကတောင်းဆိုခဲ့တာဖြစ်ပြီးဒီဆွေးနွေးပွဲကို UWSA ဝ NDAA မိုင်းလာနဲ့ SSPP ဝန်ဟိုင်းအဖွဲ့၃ဘွဲ့ကလည်းလေးလာသူဖြစ်တက်ရောက်ခဲ့ပါတယ်။မြောက်ပိုင်းမဟာမိတ်လေးဘွဲ့ဘက်ကတော့ bilateral ခေါ်နှစ်ဖက်သဘောတူစာချုပ်ကိုအရင်လက်မှတ်ထိုးဖို့လိုလားကြောင်းဆွေးနွေးခဲ့တယ်လို့ TNLA တအန်းပလောင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဘုံမူတက်အိုက်ကျော်ကပြောပါတယ်။
ကျွန်တော်ပဲမှကျွန်တော်ညာအစအကျွန်တော်ဒီပိုင်နဲ့ဆက်အကိစ္စကိုတော့တော့မဆိုင်တော့ဒီဖွဲ့လုံးအတူတူထိုးမယ်အတူဒီရတဲ့ဒီကထိုးမနော်အတရားပဲတို့ဘာမှတော့အဖြစ်ပြနေမှုဆိုတော့အထက်ကိုပြန်တင်ပြအဆောင်ပြလို့တော့ပြောပါ
တနင်္ဂနွေလုံးပြစ်ကတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုပါဝင်လက်မှတ်ရေးထိုးရင်းနဲ့ပတ်သက်ပြီးမြောက်ပိုင်းအဖွဲ့တွေရဲ့သဘောထားကိုအခုလိုဆက်ပြောပါတယ်
ဒီအခုကျွန်တော်လေးဖွဲ့နဲ့တွေ့ရကျွန်တော်တိုက်ပွဲဖြစ်နေတဲ့အဖွဲ့ဖြစ်တာပေါ့နော်အာဒီဟာလေးဖွဲ့နဲ့ပြည်စုံလာဖြစ်တယ်တကယ်နိုင်ငံကြီးစနီးပွဲဆိုတော့ကျွန်တော်ကဒီခုနှစ်ဖွဲ့ပါမှပြီးအဆင်ပြေမယ်ကျွန်တော်ရည်ရည်ချက်လည်းအဲ့လိုရှိတယ်အာအဲ့ဒီမူဒီ NCA ဖြစ်ဖြစ်ပါပါလမ်းကြောင်းဖြစ်ဖြစ်အာဒီအာဆူရနဲ့ FN ကနေပြည်ဖို့လို့တူတယ်ကျွန်တော်အဲ့လိုမျိုးတူတော့ပြောရတော့ရှိတယ်အာတူတူလည်းဒီအထက်ကိုပြန်ပြပြမယ်လို့ပြောပြောတာပေါ့နော်
FPNCC ကပြည်တော်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီမှာမြောက်ပိုင်းအဖွဲ့၄ဘွဲ့နဲ့ UWSA ဝ NDAA မိုင်းလာနဲ့ SSPP ဝဟိုင်းအဖွဲ့တွေပါဝင်တာဖြစ်ပါတယ်။ဆွေးနွေးပွဲမှာရခိုင်ပြည်နယ်ကစီရေးအခြေအနေအပြင်စစ်ရဲဆဲထားတဲ့ကချင်နဲ့ရှမ်းပြည်နယ်တွေမှာလည်းတမ်ရော့ဘက်ကထိုးစစ်တွေရှိနေတာကြောင့်တိုက်ပွဲဖြစ်နိုင်တဲ့အလားအလာတွေကိုအလွတ်သဘောဆွေးနွေးခဲ့ကြကြောင်းဗိုလ်မှူးတပ်အိုက်ကျော်ကပြောပါတယ်။နိုင်ငံရေးလေးလာသုံးသက်သူဦးမောင်မောင်ဆိုကလက်ရှိ NRPC နဲ့မြောက်ပိုင်း၄ဘွဲ့ဆွေးနွေးတဲ့အခြေအနေအပေါ်မှာအခုလိုသုံးသက်ပါတယ်
။လောလောဆယ် NRPC နဲ့ညီညာရေးကောင်စီနဲ့တင်းတဲ့လမ်းကတော့အခု၄ဘွဲ့ကိုဒီကောက် commitment ပေါ့ DOC ထိုးပြီးတော့သမ္မတချိန်ကာလအတွင်းမှာ NCA ထိုးဖို့ဆိုတာတော့ဒီညီညာရေးမကြောင်မှာ NCA ထိုးမယ်ဆိုလက်ခံမယ်ဆိုတဲ့ဟာပဲ။သူကအများဆုံး NCA ထိုးစေချင်တယ်။ဟိုဘက်က၄ဘွဲ့ကတော့လောလောဆယ်ပြစ်ခတ်ရစေရင်တဲ့၃ဘွဲ့လိုပဲ ballot ရေးထိုးမယ်။ထိုးပြီး NCA ထိုးဖို့အတွက်ဆွေးနွေးမယ်။ NCA ကသူကထိုးမယ်ဆိုရင်ကွန်ရော်လုံးတူထိုးမှာပေါ့။ဒါပြင် NCA နဲ့ပတ်သက်ပြီးချိုးချက်တွေနဲ့ပတ်သက်ပြီးတော့သူတို့ကပြောစရာရှိတယ်ဆိုတဲ့အမြင်မျိုးရှိတယ်။ပြင်ဖို့လိုတာတောင်းဖြစ်ဆက်ဖို့လိုတာအဆရှိစရာပေါ့နော်။အဲအဲ့လိုအမြင်မျိုးရှိတယ်။ဒါကြီးအဟလေးကိုဆိုညှိလို့မရသေးတာလို့ပဲမြင်ပါ
2015ခုနှစ်အောက်တိုဘာလမှာ NCA လက်မှတ်ရေးထိုးစဉ်က TNLA တအန်းပလောင် MNDAA ကိုကန်းတဲ့ AA ရခိုင်အဖွဲ့တွေပါဝင်လက်မှတ်ရေးထိုးဖို့ကိုတမ်ရော့ဘက်ကလက်ခံခဲ့တယ်လို့အားလုံးမပါဝင်တာကြောင့်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တော်တော်များများက NCA ကိုပါဝင်လက်မှတ်မရေးထိုးခဲ့ပါဘူးအဲ့ဒီနောက်ပိုင်းမှာတော့တရုတ်မြန်မာနယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့က FPNCC ကိုဖွဲ့စည်းပြီး NCA ပြည်ပကနေနိုင်ငံရေးဆွေးနွေးဖို့တောင်းဆိုခဲ့ကြပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကကျင်းပတဲ့အစည်းအဝေးမှာတော့အစိုးရကိုယ်စားလှယ်အဖွဲ့ကိုနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနဒုတိယဝန်ကြီးဦးခမောင်တင်ကဦးဆောင်တက်ရောက်ပြီးလက်တလောအစိုးရတမတော်နဲ့တိုက်ပွဲတွေပြင်းထန်နေတဲ့ AA ခေါ်စခိုင်းတမတော်ကတော့ဒုတိယစစ်ဦးစီးချုပ်ဗိုလ်မှူးချုပ်ဒေါက်တာညိုထွန်းအောင်ကပါဝင်တက်ရောက်ခဲ့ပါတယ်။
အစိုးရညီညာရေးဖွဲ့နဲ့မြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်လေးဘွဲ့တို့တရုတ်နိုင်ငံကုမင်းမြို့မှာတွေ့ဆုံခဲ့ကြတဲ့အကြောင်းကိုမိုးစောပြောပြသွားတာပါအခု2008ဖွဲ့စည်းပုံပြင်ဆင်ရေးလူမှုထောက်ခံဆန္ဒပြပွဲတစ်ခုကိုလည်းအလှည့်ပေးပါအောင်မယ်ရှင်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးထောက်ခံဆန္ဒပြပွဲတစ်ရက်ကိုဒီကနေ့ရန်ကုန်မြို့တော်ခမ်းမရှိပြုလုပ်တာမှာအာဏာရ NLD ပါတီကိုထောက်ခံသူယာနဲ့ချီပြီးတော့တက်ရောက်ခဲ့ကြပါတယ်အခုလိုလူမှုထောက်ခံပွဲတွေလုပ်ဖို့ညွှန်ကြားထားတာမျိုးမရှိဘူးလို့ NLD ပါတီဘက်ကတော့ပြောပါတယ်ရန်ကုန်မြို့တော်ခမ်းမရှိကလူမှုထောက်ခံဆန္ဒပြပွဲကိုတွားရောက်သတင်းယူခဲ့တဲ့မိခကသတင်းပေးပို့ထားပါတယ်ရှင
်။ဖွဲ့စည်းပုံပြင်ဆင်ရေးလူမှုထောက်ခံပွဲကိုတက်ရောက်သူအင်အားရာခိုင်နှောင်းရှိပြီးအများစုကတော့အာဏာရ NLD ပါတီလိုလားသူထောက်ခံသူတွေဖြစ်ပါတယ်။စစ်မှန်တဲ့ဒီမိုကရေစီနိုင်ငံဖြစ်လာဖို့ဆိုရင်တည်ရှိနေတဲ့2008ဖွဲ့စည်းပုံတည်းကဒီမိုကရေစီနီးမကျတဲ့အချက်တွေကိုပြင်ရမယ်လို့ထောက်ခံသူတွေကဆိုပါတယ်။ဒီလိုအခြေခံဥပဒေပြင်သွားဖို့ဆိုရင်အသက်ဆွန့်ပြီးအောင်လုပ်မယ်လို့ပြောလာသူကတော့အဲလန်းညွန်တော်ကြည်ကြည်စမ်းပ
ါဒီအခြေခံဥပဒေကအန်တီရောအဲ့တုန်းကဆိုလို့ရှိရင်2008နာခဲ့ပေါ့နော်အန်တီကိုတိုင်းလည်းဒါကိုထောက်ခံမဲလည်းမပေးခဲ့ဘူးဘာမှတော့မသိလိုက်ခဲနဲ့သူက62ရာခိုင်နှုန်းကျော်အဲ့လိုမျိုးမဲနဲ့အနိုင်ရတယ်လို့ပြောခဲ့တယ်အန်တီအဲ့ဒါကိုလည်းမခံချင်ဘူးနောက်ပြီးတော့သူ့ရဲ့အထက်မှာပါတဲ့ဥစ္စာတွေကနိုင်ငံသားဥပဒေကရေးထားတာတစ်မျိုးလောက်တာတစ်မျိုးနော်နောက်ပြီးတော့အန်တီရောပြည်သူလူတို့ကဖြစ်စေခြင်းနဲ့ဆန္ဒဘာတစ်ခုမှဖြစ်လို့မရဘူး။ဒါကြောင့်မို့လို့အန်တီကပြင်ဆင်တဲ့လို့ထင်တယ်။ပြင်ကိုပြင်ရမယ်။အန်တီသက်ပေးရင်ပေးရပါစေ။အန်တီပြင်တဲ့ဘက်ကအများကြီးထောက်ခံပါပဲ
။ဆန္ဒပွဲတက်ရောက်လာသူတဦးဖြစ်တဲ့ဦးလာထေးကလည်းနိုင်ငံသားအခွင့်အရေးတွေအပြည့်အဝရရှိဖို့ဆိုရင်လက်ရှိဖွဲ့စည်းပုံကိုပြင်ရမယ်လို့ဆိုပါတယ်
။ဟုတ်ကဲ့ဒီဥစ္စာကိုစပြီးတော့ရေးဆွဲတဲ့ကကျွန်တော်တို့ပြည်သူလူထုကအသေးစားအကုန်မသိကြကြပါဘူး။အခုတော့ကျွန်တော်တို့လေးလာတော့တချို့ဟာတွေကကျွန်တော်တို့တိုင်းပြည်နဲ့မကိုက်ညီတဲ့ဒီမိုကရေစီနဲ့မကန့်ညီတဲ့အချက်တွေအများကြီးပါနေလို့
ပါ88ရဲ့ဖွဲ့ရဲ့ခေါင်းဆောင်တဦးဖြစ်ခဲ့တဲ့ကိုမြအေးကတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဖို့အကြောင်းမဲ့တောင်းဆိုနေတာမဟုတ်ဘူးလို့ဆိုလိုက်ပါတယ
်ကျွန်တော်တို့ဖွဲ့စည်းပုံကိုပြင်ချင်တယ်လို့ပြောတာဟာအကြောင်းအကျိုးမဲ့ပြောခြင်းမဟုတ်ပါဘူးတိုင်းပြည်မှာပြဿနာတွေများလာတာကိုလည်းမမြင်ကြပါဘူး 新的来别的哪里有别的来来你你奶奶天生前路快几个天生也不帮帮比过苗大地方的几块都干快几个都知道你妈的
那趟是快几个去跟屋里变生意对说到对嘛阿那亚阿那里巴地的周边里在马尾对周边母阿婆讨看为例那么那年里阿南家的周边嘛卡塞塞比路拉比今年马路阳光没有嘛真巴拉皮巴里快几个变业一对阿那里巴地阿尼呢说到对周边亚嘛是真的变白健康一巴地有白个阿带看老母的中尼亚的路阿库路路路讨看三那巴为例阿婆马勒马路拉阿的老爷对路都路白个书面中间查巴里အနေရီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရပုဂ္ဂိုလ်ဒေါက်တာမျိုးညွန့်ကတော့အခုလိုဖွဲ့စည်းပုံပြင်ဆင်ရေးထောက်ခံပွဲတွေလုပ်ဖို့ပါတီဗဟိုအနေနဲ့ညွှန်ကြားထားတာမရှိဘူးလို့သတင်းတော့တွေကိုပြောဆိုထားပူပါတယ်။လွတ်တော်တွင်မှာတော့အနေရီပါတီရဲ့ဖွဲ့စည်းပုံပြင်ဆင်ရေးဆောင်ရွက်ချက်ဟာလုံထုံးလုံနီးနဲ့မညီဘူးဆိုပြီးစစ်တပ်ကိုယ်စားလှယ်တွေဘက်ကကန့်ကွက်ခဲ့ပူပါတယ်။ဒါပေမဲ့လို့ဖွဲ့စည်းပုံပြင်ဆင်ရေးလွတ်တော်ပူးပေါင်းကော်မတီမှာတော့စစ်တပ်ကိုယ်စားလှယ်တွေကတန်ခါရေးပါတီအပါအဝင်အခြားပါတီကကိုယ်စားလှယ်တွေပါပါဝင်ခဲ့ပါတယ်။လက်ရှိမှာတော့ပြည်အောင်စုလွတ်တော်ရဲ့ဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီဟာအခြေခံဥပဒေပါအခန်း1နိုင်ငံတော်အခြေခံများမှုကိုမကြာခင်စတင်ဆွေးနွေးသုံးသပ်သွားမယ်လို့ဆိုထားပါတယ်ရှင်
ရန်ကုန်မြို့တော်ခမ်းမရှိမှာ2008ဖွဲ့စည်းပုံပြင်ဆင်ရေးလူမှုထောက်ခံပွဲအကြောင်းကိုရန်တွားရောက်သတင်းယူခဲ့တဲ့မိခကပြောပြသွားတာပါရှင်။အခုချင်းပြည်နယ်ဘက်မှာဖမ်းဆီးခံထားရသူ2ဦးကိုပြန်လည်လွှတ်ပေးလိုက်ပြီဆိုတဲ့အကြောင်းနှာစင်ရပါမယ်။ရခိုင်တပ်မတော် AA ကဖမ်းဆီးထားတဲ့ချင်းပြည်နယ်ပလောဝမြို့နယ်တန်တောင်ကျေးရွာရဲစခန်းမှုနဲ့ကျေးရွာအုပ်ချုပ်ရေးမှုတို့2ဦးဒီကနေ့ညနေပိုင်းမှာပြန်ပြီးတော့လွတ်မြောက်လာပါတယ်။ဘာသာရေးခေါင်းဆောင်တွေကလာပြီးတော့ရွေးယူဖို့ AA ဘက်ကကန့်လန့်လာခဲ့ပြီးတဲ့နောက်အခုလိုပြန်လည်လွတ်မြောက်လာခဲ့တာဖြစ်ပါတယ်။အဖက်ခရရသူနှစ်ဦးအနေနဲ့ညှဉ်းပန်းမှုမခံရပေမဲ့စိတ်ပိုင်းဆိုင်ရာထိခိုက်မှုတော့ရှိနေတယ်လို့တွားရောက်ကြည့်ရှုခဲ့တဲ့ရမီရဖတ်တူကပြောပါတယ်။ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဖမ်းဆီးခံရတဲ့ပလဝမျိုးနဲ့တန်ထောင်ကျေးရွာရဲစခန်းမှုနဲ့ကျေးရွာအုပ်ချုပ်ရေးမှုတို့ကိုအမှတ်ခံနဲ့လာရောက်ရေးယူဖို့အေးအေးဘက်ကကန့်လန့်လာပြီးနောက်ဘာသာရေးခေါင်းဆောင်တို့ကလည်းတွားရောက်ခေါ်ယူဆောင်လာတယ်လို့တန်ထောင်ရွာရမီရဖတ်တူဖြစ်တဲ့ပူရူနေကပြောပါတယ်။
ကိုယ်လေးရောက်လာတယ်ငါနိုင်အထုတ်ခံလို့ပေါ့နော်အင်ဂျင်မှာပါပဲသူတို့ကဟိုကတည်းကလာကမ်းလာတယ်ပိုးတော်ကြီးတွေနဲ့ရင်းနှီးရတာလာနေပါဆိုမှကမ်းလာလာအဲကမ်းလာလာတော့အဲပိုးတော်ကြီးတွေပါကနေမှသွားကြီးတယ်ဒီနေ့သွားဖြစ်တာပေါ့နော်အဲဒီတယ်ဝမ်းနဲ့ပူးစီရပူးစီရ
ဟုတ်ကဲ့ပုရုနေရေသူတို့ကိုပြန်လှုပ်ပေးဖို့အတွက်ပေါ့နော်အေးဘက်ကနေဘယ်လိုသတိပေးတာမျိုးရှိတယ်လို့ကြားမိပါလဲခင်ဗျာ
အဲ့ဒါတော့ကျွန်တော်အသေးစိတ်မသိရသေးဘူးသူတို့ကလည်းစိတ်ပင်ပန်းနေတော့လေကျွန်တော်မေးဖို့ကလည်းသူတို့အားနာတယ
်သူတို့ကိုညှင်းပန်းနှိပ်စက်တာမျိုးခံရတယ်လို့ပြောဆိုတာတွေကြားမိသေးလားခင်ဗျာ
ညှင်းပန်းနှိပ်စက်တာတော့သိတော့သူတော့ထင်တယ်ဆန်းချမ်းမှမှာတော့ချမ်းချမ်းမှမှာတော့တွေ့ရတော့စိတ်ပိုင်းဆိုင်ရာတော့ထိခိုက်မှာလေဒီတော်ရဲမှာအဲ့လိုမျိုးတုံးရဲအနေရတယ်ဆိုတော့စိတ်ပိုင်းဆိုင်ရာတော့ထိခိုက်မှုတော့ရှိမှာပဲ
တန်ထောင်ကျေးရွာရဲစခန်းမှုနဲ့ကျေးရွာအုပ်ချုပ်ရေးမှုတို့လူအဖမ်းဆီးခံရပြီး9ရက်ကြာဒီကနေ့မှာအေအေဖွဲ့ကနေဘူးစင်ရွာဘက်မှာပြန်လည်လှုပ်ပေးခဲ့တာပါပြီးခဲ့တဲ့ဖေဖော်ဝါရီလ22ရက်နေ့ကရခိုင်လက်နက်ကန်အေအေဖွဲ့ကနေပလဝါမြို့နယ်တန်ထောင်ကျေးရွာရဲကင်းစခန်းမှုဆလိုင်းဘီဖာနဲ့ကျေးရွာအုပ်ချုပ်ရေးမှုဦးချမ်းဟော်တို့ကိုဖမ်းဆီးသွားခဲ့ပြီးရဲစခန်းကိုလည်းတိုက်ခိုက်ခဲ့တဲ့ဖြစ်စဉ်ဖြစ်ပွားခဲ့ပါတယ်ရခိုင်တပ်မတော်ဘက်ကတော့ရဲစခန်းမှုအနေနဲ့ကျေးရွာသားတွေပေါ်မှာနိုင်ငံစီနေမှုတွေပြုလုပ်နေတဲ့အတွက်ပညာပေးအစီအနေနဲ့ဖမ်းဆီးခေါ်ဆောင်တာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်ကျေးရွာသားတွေဖြစ်တဲ့ခိုင်တူဝန်ကတော့အခုလိုလွတ်မြောက်လာတဲ့အတွက်ဝမ်းမြောက်ကြောင်းဆိုပါတယ
်ပါလို့ဖြစ်ဖြစ်ဒီအတင်းတွေဖြစ်နေတဲ့လွတ်မြောက်လာတာဟောကကျွန်တော်ကပြင်နေပါတယ
်ချင်းပြည်နယ်ပလောဝမြို့နယ်ဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန်အေအေဖွဲ့တို့အကြားတိုက်ပွဲဖြစ်ပွားနေမှုကြောင့်ရှင်းလင်းဝနဲ့ခမောင်းဝကျေးရွာအုပ်စုကဒေသခံရွာသား800ကျော်ဟာဘင်္ဂလားဒေ့ရ်နယ်စပ်နဲ့နီးစပ်ရွာချေးရွာတွေမှာခိုးလုံနေရပါတယ်။တိုက်ပွဲဖြစ်စဉ်တွင်နှစ်ဖက်တပ်ဖွဲ့တွေကနေရွာသားတွေကိုအပြန်အလှန်ဖမ်းဆီးမှုတွေလည်းရှိနေပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလတုန်းကမြန်မာစစ်တပ်နဲ့အေအေဖွဲ့တို့ရှင်းလင်းဝချေးရွာထက်ပတ်တိုက်ပွဲဖြစ်ပွားပြီးနေမြေခံမြန်မာစစ်တပ်ကနေချေးရွာသား3ဦးကိုဖမ်းဆီးမှုတွေဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒါ့အပြင်ရခိုင်ပြည်နယ်ကြောက်တော်ဘက်ကိုတင်းရှောင်လာတဲ့ရှင်းလင်းဝရွာသား26ဦးကိုတပ်မတော်ကနေဒီလ4ရက်နေ့မှာမတရားသိမ်းဆက်သွယ်မှုပုံမှန်နဲ့တရားစွဲဆိုခဲ့ပြီး73ဦးပြန်လည်လွတ်မြောက်ခဲ့ပြီမဲ့လက်ရှိ73ဦးအမှုရင်ဆိုင်နေရဆဲဖြစ်ပါတယ်ခင်ဗျာ
နိုင်ကုန်းအိမ်ပြောပြသွားတာပါရှင်အခုနိုင်ငံတကာသတင်းလောတစ်ပုဒ်ကိုအလှည့်ပေးပါမယ်ရှင် American Tamda Donald Trump ne Myaw Korea Khaw Saung Kim Jong Un no ha BNN naingan Hanoi myo lo ma data san lo chain boudu hu ni nyet ni bai ga dutiya a chain thait thi asiwe patthama ye a phye twei song ja ba de Myaw Korea Khaw Saung ga Tamda Trump ne thait thi asiwe aw myin me lo myo lin chaung pyo ba de Tamda Trump ga le a la du myo lin chaung pyo bi Myaw Korea ye chi ma de si bwa yi a la la ko le chi chu pyo so twa ba de Khaw Saung na u twei song pwae ne patat pi ti tha ya da mya ko ko chaw chaw tain ga su si tin pya tha ba de shin
သမ္မတဆမ်းနေမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းတို့ဟာသူတို့ရဲ့ဒုတိယအကြိမ်ထိပ်သည့်အစီအွေအစနေ့မှာပဲအကောင်းမြင်စကားတွေကိုပြောခဲ့ကြတာပါဒီကနေ့ဇွန်လကစင်ကာပူမှာပထမအကြိမ်ထိပ်သည့်အစီအွေပြီးရပ်ပေါင်း267ရက်အတိအကျကြာပြီးတဲ့နောက်အခုဒီအကြိမ်ထပ်တွေ့ကြတာကိုကင်ကအလေးထားပြောပါတယ်အဲ့ဒီရပ်ပေါင်း267ရက်တွင်နားလည်လွယ်မောင်းမှုတချို့ရှိခဲ့တယ်ကြောင်း
ပြင်ပကပါကနေလာတဲ့ဟိုးအရင်ကာလတွေကရန်လိုမှုတချို့ရှိနေတဲ့ဖြစ်ကြောင်းကင်ဂျွန်ကပြောပြီးဒီလိုကိုစင်ကာပူရိုးရေးစင်ကာပူရဲ့ဆမန်နာတဲ့ဒီကိုဒါပေမဲ့လည်းအဲ့ဒီအသာအဆီးတွေအားလုံးကိုကျွန်တော်တို့ကြော်ဖြတ်နိုင်ရဲ့ဒီရပ်ပေါင်း267ရက်ကြာခဲ့ပြီးတဲ့နောက်အခုထပ်တွေ့ကြပါပြီအဲ့ဒီ267ရက်ဟာအပြင်းထန်ကြိုးပမ်းအားထုတ်မှုနဲ့ဆစ်ရှည်တိက္ခာမှုအများပြားလိုအပ
ီကနေဒီဒီချိန်မှာကျွန်တော်တို့အောင်မြင်မယ်ဆိုတဲ့ညွှန်လင်းချက်ရစေပြီးအဲ့လိုဖြစ်အောင်ကျွန်တော်တကယ်ကိုပဲစူးစမ်းသွားမှာပါ
သမ္မတထွန်းကလည်းပထမတစ်ချိန်ထိပ်သီးအစည်းအဝေးဟာအောင်မြင်ခဲ့တယ်လို့ခံစားရတဲ့အကြောင်းပြောပြီးအခုဒီချိန်ထိပ်သီးအစည်းအဝေးပေါ်သူ့ရဲ့ညွှန်လင်းချက်ကိုလည်းပြောသွားပါတယ်
I thought the first summit was a great success, and I think this one hopefully will be equal or greater than the first. And we made a lot of progress.
သမားတိုက်ဒီစည်းဝေးဟာသိကိုအောင်မြင်တယ်လို့ကျွန်တော်ယူဆပါတယ်။အခုဒီချိန်ကလည်းပထမတစ်ချိန်ကနဲ့တန်းတူသမားမို့ပို့ပြီးတော့တောင်းမအောင်မြင်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။တိုးတက်မှုအများကြီးရထားပြီးကျွန်တော်စစ်ဆန်ရေးတကယ့်ကိုကောင်းလာတာကအကြီးဆုံးတိုးတက်မှုလို့ကျွန်တော်ယူဆပါတယ်။ကျွန်တော်အချိန်ပေါင်းများစွာပြောထားဘူးသလိုသတင်းမီဒီယာတွေကိုပြောထားဘူးသလိုနားထောင်ကျင်သူတိုင်းကိုပြောထားဘူးလို့ပဲအဆွေတော်ရဲ့တန်းကြီးမှာကြီးမားတဲ့စီပွားရေးလာလာရှိတယ်လို့ကျွန်တော်ယူဆပါတယ်။မြုံချီတိုင်းလောက်အောင်ပါပဲအကန့်အသတ်မဲ့ပါပဲအဆွေတော်အနေနဲ့လည်းတန်းကြီးတဲ့သူကြီးမားတဲ့အနာဂတ်ရှိလာမယ်လို့ယူဆပါတယ်။ခေါင်းဆောင်ကြီးတူပါပဲဒီလိုဖြစ်လာတာကိုကျွန်တော်တို့မျှော်လင့်ဆောင်ဆိုင်နေပြီးဖြစ်လာဖို့လည်းကူညီတော့မှာပါ။အဲ့ဒီအတွက်ကျွန်တော်တို့ကူညီပါမယ်
။သမ္မတထရမ်ကအဲ့လိုပြောပြီးချိန်မှာကင်ဂျွန်ဝန်ကကျင်းတ်တဲ့အမှုရာမျိုးနဲ့ပြုံလိုက်ပြီးခေါင်းဆောင်နှစ်ယောက်လက်ဆွဲနှုတ်ဆက်ကြပါတယ်။အဲဒီနောက်ခေါင်းဆောင်နှစ်ယောက်ဟာအနည်းငယ်စကားဆက်ပြောကြပြီးတဲ့နောက်သမရအင်ဂျူရောရဲ့အဆိုအဖြစ်လူမှုရေးသဘောညစာစာပွဲကိုနှစ်ဖက်တခြားကိုယ်စားလှယ်တွေနဲ့အတူတက်ရောက်ကြပါတယ်။ဖေဖော်ဝါရီ28ရက်ကြာသပတေးနေ့မှာတော့ခေါင်းဆောင်နှစ်ဦးနဲ့အတူနှစ်ဖက်ကိုယ်စားလှယ်တွေတွေ့ဆုံဆွေးနွေးကြမှာပါ။ဆွေးနွေးမဲ့ကိစ္စရပ်တွေထဲမှာနျူကလ িয়ার ကင်းရှင်းရေးအတွက်လုပ်ငန်းလမ်းစဉ်တစ်ခုချမှတ်ဖို့နောက်ကိုရီးယားပေါ်ချမှတ်ထားတဲ့ဒဏ်ခတ်ရေးယူမှုတွေကိုဖြေလျှော့ပေးဖို့ကိုရီးယားနိုင်ငံအကြားစစ်ဖြစ်နေစေအနေထားကိုအဆုံးသတ်ကြောင်းတရားဝင်ကြေညာချက်ထုတ်ဖို့စတာတွေပါဝင်မယ်လို့မျှော်လင့်ထားကြပါတယ်။ဗိုလ်ရူးနေစော်ပိုင်းတို့ကတော့သမ္မတထရမ်ဟာဗီယက်နမ်သမ္မတဝင်းဖူထရောင်းနဲ့တွေ့ဆုံပြီးထိပ်သီးအစည်းအဝေးကိုအင်ရှင်အဖြစ်လက်ခံစီစဉ်ကျင်းပပေးတဲ့အတွက်ကျေးဇူးတင်စကားပြောပါတယ်။အဲဒီတွေ့ဆုံပွဲအတွင်းမှာပဲအမေရိကန်ဘိုးင်းကုမ္ပဏီထုတ်လေယာဉ်အစင်ပေါင်း130တန်ဖိုးငွေဒေါ်လာ15ဘီလီယံကျော်ဘူးကိုဗီယက်နမ်လေကြောင်းလိုင်းတွေဖြစ်တဲ့ Vietjet နဲ့ Bamboo Airways တို့ကဝယ်ယူမဲ့သဘောတူစာချုပ်တရက်ကိုလက်မှတ်ရေးထိုးခဲ့ကြပါတယ်ခင်ဗျာ
အမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့ဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာတွေ့ဆုံခဲ့ကြတဲ့အကြောင်းကိုကိုကျော်ကျော်သိန်းကြေပြသွားတာပါကျွန်တော်တို့ VOA ကနေထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့ရင် VOA American တန်မြန်မာဘိုက်အစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါရဲ့ရှင်။မကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းအစီအစဉ်မှာတော့လူလူကျမကြီးမြမအေးသုံးသက်ချက်နဲ့အာကစားသတင်းလွှာစတဲ့သတင်းပတ်ဆိုင်ခန္ဓာတွေနှာစင်ကြရဖို့ရှိပါရဲ့ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို 19 19 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနာတင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့2019ခုနှစ်ဖေဖော်ဝါရီလ28ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32တို့ကနေပြီးတော့နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအတန်လွှင့်ချိန်နဲ့တပြေးညီတိုက်ရိုက်နားဆင်နိုင်ပါလိမ့်ရှင်။အခုညပိုင်းနားဆင်ရမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့လူမှုကျန်းမာရေးအစီအစဉ်မှာမကုဆက်နိုင်တဲ့ယောဂတွေထဲမှာဘယ်ယောဂတွေပါဝင်သလဲဆိုတာ
ကုဆက်တဲ့ယောဂအရင်နဲ့ပတ်သက်တဲ့ယောဂအရင်သုံးဆွဲလိုက်တာညာလည်းမကြောက်ဘူး။အဲဒီမှာယောဂကြည့
်တာ။ပြည်သူကျန်းမာရေးဖောင်ဒေးရှင်းဥက္ကဋ္ဌနဲ့တွေ့ဆုံမေးမြန်းထားတာကိုထုတ်လွှင့်ပေးဖို့ရှိပြီးမတူကွဲပြားမှုတွေကိုနားလည်မှုနဲ့တည်ထောင်ထားတဲ့မြမနိုင်ငံရေးမှပြပကကူးဆက်လာတဲ့အယူဆတွေကြောင့်စိတ်ဝင်ကွဲနေကြတယ်ဆိုတော့မြမအရေးကျွမ်းကျင်သူဂျိုးဆက်ဆီလ်ဗာစတိုင်းနဲ့မေးမြန်းထားတဲ့မြမအရေးသုံးသပ်ချက်အဲ့ဒီနောက်အားကစားသတင်းလွှာတွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ရှင်အခုအရင်ဆုံးတော့တဘာဝတော်ရိုင်းစင်တွေတက်ဖြတ်ခံရမှုရောကြလာစေရေးအတွက်ဘာတွေဆောင်ရွက်နေကြသလဲဆိုတာကိုပြောပြပေးပါမယ်မြန်မာနိုင်ငံမှာတော်ရိုင်းစင်တက်ဖြတ်ခံရမှုရောကြစေဖို့နဲ့စင်တွေရဲ့သဘောတဘာဝတွေနဲ့စင်တွေတွေ့ကြုံနေရတဲ့ချိန်ချောက်မှုတွေကိုပြည်သူတွေသိရှိလေ့လာနိုင်စေဖို့စင်ပြလိုက်တစ်ခုကိုရန်ကုန်တရိတ်ဆိုင်ဥယျာဉ်ထဲမှာမကြာခင်ဖွင့်လှစ်တော့မှာဖြစ်ပါတယ်ဒီပြလိုက်ကနေတောစင်ရိုင်းတက်ဖြတ်မှုလုံးဝကင်းရှင်းရေးအသိပညာပေးသွားနိုင်ဖို့မျှော်လင့်ထားတယ်လို့လည်းပြလိုက်စီစဉ်တဲ့WWF မြန်မာကမ္ဘာတော်ရိုင်းတရိတ်ဆိုင်ရန်ပုံငွေအဖွဲ့ကပြောပါတယ်အပြည့်စုံကိုတော့ကိုကောင်းဆန်ဟင်းကပြောပြမှာပါရှင်
ရန်ကုန်တရိတ်ဆိုင်ဥယျာဉ်တက်ကစင်ပြတဲ့ကိုမက်စလာ3ရက်နေမှာကြာရောက်တဲ့ကမ္ဘာတော်ရိုင်းတရိတ်ဆိုင်နေမှာအများပြည်သူကြည့်ရှုနိုင်အောင်စတင်ဖွင့်လှစ်ပြသမှာဖြစ်ပါတယ်မြန်မာနိုင်ငံရဲ့ပထမဆုံးစင်ပြတဲ့ဖွင့်ရတဲ့အကြောင်းနဲ့ပတ်သက်ပြီး WWF မြန်မာရဲ့ Partnership Director မတ်မီမိုးဝါကအခုလိုပြောပါတယ်
အဲ့တော့အမားတို့အနေနဲ့ awareness တွေရော education ရောကို intensively ဒီနှစ်တွေမှာလုပ်ဖို့တော်တော်ကိုတွန်းအားပေးပြီးလုပ်ဖို့အချိန်တွေမှာရှိရယ်အဲ့ဒီတော့အတွင်းမှာပဲ WWF ကနေပြီးတော့မှဒီတတော်ဌာနနဲ့ပူးပေါင်းပြီးတော့မှစင်ပြတိုက်ကိုရန်ကုန်မှာဖွင့်မယ်စင်ပြတိုက်ကိုဖွင့်ရတဲ့ရည်ရွယ်ချက်ကဒါဒီအမားတို့ရဲ့ country ရဲ့အခြေအနေကြောင့်ရောနောက်တစ်ခုကပြည်သူတွေကိုအသိပေးရမယ်စင်နေရဲ့သဘောသဘာဝကို educate လုပ်ပေးရမယ် awareness လုပ်ပေးရမယ်ကဲ awareness လုပ်ရုံနဲ့လည်းမပြီးဘူးအမားတို့ကဲ encourage လုပ်ရတာပါလဲဆိုမရောင်းမှနဲ့မဝယ်ပါနဲ့မတုံးမှနဲ့ဆိုရဲဥစ္စာပါမာရာ encourage လုပ်ရတာပါ
ဒီပြတိုင်းမှာတောစင်ရိုင်းနဲ့အိမ်မွေးစင်တွေရဲ့အရေးပါတဲ့အခက်ကဏ္ဍကိုပြသသွားမှာဖြစ်တယ်လို့စင်တွေတရားမဝင်အမဲလိုက်တက်ပြက်ခင်နေရတဲ့ချင်းချောင်မှုတွေရေရှည်ရှင်တန်ရည်တည်နိုင်ဖို့ဆောင်ရွက်နေတဲ့အစီအစဉ်တွေကိုပါထည့်သွင်းပြသသွားဖို့ကမ္ဘာတော်ရိုင်းတိရစ္ဆာန်ရေမုံငွေအဖွဲ့ WWF နဲ့တည်တော်ဦးစီးဌာနတို့ကပူးပေါင်းအစီအစဉ်ထားတာပါရန်ကုန်တိုင်းတည်တော်ဦးစီးဌာနကညွှန်ကြားရေးမှူးဦးသိန်းတို့ကတော့ပြားတဲ့ဖွေခြင်းအားဖြင့်ပြည်သူလူထုကိုအသိပညာပေးရကနေတော်ရိုင်းစင်တက်ပြတ်မှုကိုထိန်းချုပ်သွားနိုင်ဖို့မျှော်လင့်တယ်လို့ဆိုပါတယ်
။ရန်ကုန်တိုင်းတို့အေရီတိုင်းတို့ကစင်တက်ပြတ်ခံမှုများတဲ့အထက်မှာပါတယ်။အခုဆိုရင်ဒါအနှစ်လုံးဒီပါကိုစင်တက်မခံတော့တဲ့အနေအထားကိုရောက်လာပြီဆိုတော့နောက်ပိုင်းတစ်နှစ်ကနေနှစ်နှစ်ကနေနောက်၄-၅နှစ်ဒီလိုတွေဖြစ်လာနေဘယ်တော့မှစင်တက်မခံတဲ့စင်ရောက်အောင်လို့ဖြစ်သွားမှာပါ။ဖြည်းဖြည်းတစ်စစ်စစ်ကြည့်ရင်တော့ဆိုတော့ကျွန်တော်တို့ဒီကြရိုက်လုပ်တယ်ဆိုတာကလည်းဒီရွေချက်ပါပဲဒီပေါ်မှာကျွန်တော်ပြောလို့ပဲအများဝိုင်းပါဝင်ဆောင်ရွက်လာတိုင်းမှဒါတွေကကြီးရောက်တဲ့အောင်မြင်အောင်ဆောင်ရွက်ရန်နုံပြည့်အောင်မြင်မှုဆိုတာပြည်သူများပါဝင်ဖို့လိုပါတယ်ဒါကြောင့်မို့လို့ဒီမှာအများကြီးသိပညာပေးထားတာဖြစ်ပါတယ
်မြန်မာနိုင်ငံအတွင်းတော်ရိုင်းစင်တက်ပြတ်နှုန်းဟာပြီးခဲ့တဲ့2019ခုနှစ်အတွင်းအမြင့်မားဆုံးဖြစ်ခဲ့ပြီးတော်ရိုင်းစင်အကောင်အထည်59ကောင်အထိတက်တက်ခံခဲ့ရတယ်လို့ဦးသိန်းတို့ကပဲဆက်ပြောပါတယ်လက်ရှိအချိန်ထိမြန်မာနိုင်ငံမှာတောစီရိုင်းကောင်ကြီး1500ဝန်းကျင်သာကျန်ရှိပြီးတော့စင်တရင်နဲ့စင်ဆွေတရင်မဝင်ရယူမှုကြောင့်တရင်တစ်ပတ်ကိုစစ်တကောင်လုံးပြေဆုံးနေရတယ်လို့စင်ထိန်သိမ်းဆောင်ရွက်သူတွေကပြောပါလေခင်ဗျာ
။ဘာသာရှင်များရှင်တက်မတော်ကစစ်တိုင်းတချို့မှာစစ်စင်ရေးတွေလိလကြရက်ဆိုင်ထားပြီးရင်းမြန်ရင်ဆွေးနွေးဖို့ကန့်လန့်နေတာအခုဆိုရင်2လကျော်သွားပါပြီ။အပြစ် ခရက်ဆဲထားတဲ့ကာလအတွင်းဒီမအစိုးရတာဝန်ရှိသူတွေတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကကိုယ်စားလှယ်တွေအကြားတွေ့ဆုံဆွေးနွေးမှုတချို့ရှိခဲ့ပေမဲ့လို့လက်နက်ကိုင်တိုက်ပွဲတွေကလည်းပြင်းထန်နေသေးပါပြစ်ခတ်ရက်စဲရေးတင်ညာထားပြီးမြေတိုက်ပွဲတွေဖြစ်နေရတာဘာကြောင့်များပါလဲလက်နက်ကိုင်ပဋိပက္ခတွေရော့ပါရေးပြည်ရင်းညဉ့်ညံ့ရေးမှာဘာတွေကအဓိကအဟန့်တားဖြစ်နေပါတယ်လဲဆိုတာတွေကို VOA ရဲ့စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-2-3-2-3-2-5-5-5 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ voice@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးတိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင
် VOA ရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုဇက်တိုက်ထုတ်လွှင့်ပေးမယ့်သတင်းပတ်ဆိုင်ကဏ္ဍတွေကိုတော့လူလူကျမ်းမာရေးအစီအစဉ်နဲ့စပါမယ်။ကုသပြန့်နှံ့မှုမရှိတဲ့ယောဂါတွေဟာယောဂအုပ်စုကြီးတစ်ခုဖြစ်တယ်ဆိုတာကိုသိသိချာချာနားလည်သဘောပေါက်ကြဖို့လိုအပ်ပါတယ်။ဒါအပြင်ကျန်းမာရေးနဲ့ညီညွတ်အောင်နေထိုင်စားသောက်တတ်မယ်ဆိုရင်မကုသနိုင်တဲ့ယောဂါတွေကိုတပြိုင်တည်းကြိုတင်ကာကွယ်ထားလို့ရတဲ့အကြောင်းပြည်သူ့ကျန်းမာရေးဖောင်ဒေးရှင်းဥက္ကဋ္ဌဒေါက်တာဦးသန်းစိန်နဲ့အထွေထွေယောဂအထူးကုဆရာဝန်ကြီးဒေါက်တာဦးမိုးအောင်ကျော်နိုင်တို့ကိုဆက်သွယ်မေးမြန်းပြီးဒေါက်တာသန်းစောကတင်ပြထားပါတယ်ရှင်။
ငှက်ဖြားယောဂါ၊တွေးလွန်တုတ်ကွေးယောဂါ၊တုတ်ကွေးဖက်နာယောဂါနဲ့ဝမ်းပြက်ဝမ်းလျှောယောဂါတွေဟာကုသပြန့်နှံ့နိုင်တဲ့ယောဂါအမျိုးအစားတွေကယောဂါတချို့ဖြစ်ပါတယ်။ပြည်သူလူထုအနေနဲ့ကုသပြန့်နှံ့နိုင်တဲ့ယောဂါတွေကိုနားလည်သိရှိပြီးသတိပြုကာဝယ်ထားကြပေမယ့်ကုသပြန့်နှံ့မှုမရှိတဲ့ယောဂါတွေကိုတော့သတိပြုကာဝယ်ထားတဲ့နေရာမှာအားနည်းနေသေးတာကိုတွေ့ရပါတယ်။အများစုကတော့ကုသပြန့်နှံ့မှုမရှိတဲ့ယောဂါတွေလို့ပြောလိုက်ရင်နားဦးမလဲသိကြတာပါ။ကုသပြန့်နှံ့မှုမရှိတဲ့ယောဂါတွေဟာဘယ်လိုယောဂါအမျိုးအစားတွေဖြစ်ပါသလဲလို့မေးချင်တဲ့အခါပြည်သူ့ကျန်းမာရေးဖောင်ဒေးရှင်းဥက္ကဋ္ဌဖြစ်သူဒေါက်တာဦးတန်းစိန်ကအခုလိုရှင်းပြပါဗျာ
။ကုသနိုင်တဲ့ဘုဒ္ဓယောဂါမှန်ကြီးကဒီသင်္ချေနိုင်တဲ့ယောဂါပဲလို့ပြောလို့ရပါတယ်။အချို့ကလည်းမဟုတ်ဘူး။ယောဂါတစ်ခုနဲ့တစ်ခုနဲ့ယောဂါဖြစ်တာကိုလူတစ်ခုနဲ့ကုသနိုင်တဲ့အတွက်ကုသနိုင်တဲ့ယောဂါလို့ပြောရှိတယ်။ဒါပေမဲ့အဲကုသနိုင်တဲ့ယောဂမဟုတ်တဲ့မှန်တယ်ဟိုမကုသနိုင်တဲ့ယောဂလို့ပဲဆက်လို့ပြောလို့ရပါတယ
်မကုသတဲ့ယောဂတွေလို့ပြောလိုက်ရင်လူတွေကယောဂတစ်ခုလို့နားလည်သွားကြပါတယ်NCD လို့ခေါ်တဲ့ကုသပြန့်နှံ့မှုမရှိတဲ့ယောဂါတွေဟာယောဂါတစ်ခုတည်းကိုဆိုလိုတာမဟုတ်ဘဲယောဂါအုပ်စုကြီးတစ်ခုလုံးကိုရည်ရွယ်ပြောဆိုတာဖြစ်တယ်လို့ဒေါက်တာဦးတန်းစိန်ကပြောပါတယ
်။ဒီဆရာပြောတဲ့ထင်မှလည်းပါပါတယ်။အဓိကကလူတွေကမကုသနိုင်တဲ့ယောဂါလို့ပြောရင်သူကယောဂါတစ်မျိုးလို့ပဲမြင်တော့ဘာလို့ယောဂါတစ်မျိုးကိုအများကြီးလို့နော်။မကုသနိုင်တဲ့ယောဂါအများကြီးပါပဲ။ဆိုတော့ကမ္ဘာမှာဆိုလို့ရှိရင်မကုသနိုင်တဲ့ယောဂါကိုသူကအများကြီးကိုသူတို့ကဆုလိုက်ဆုလိုက်တဲ့အခါမှာဒါယောဂတွေထွက်လာတယ်ဆိုတော့နောက်တစ်ခါတော့နှလုံးနဲ့ပတ်သက်ပြီးယောဂပေါ့နော်ကာဒီယိုဗက်စကူလာနှလုံးနဲ့တွေးကြောတာအဲတော့အများကြီးသူကြည့်ရနားလေတာကတော့နှလုံးတွေးကြောပိတ်တယ်ယောဂတွေးလို့ယောဂဒီနှစ်ခုကနံပါတ်1ပေါ့နော်နံပါတ်2ကတော့စီးကျူတွေးကြောယောဂဒါလည်းပဲသူတွေကိုဒုက္ခပေးတဲ့မကုသနိုင်တဲ့မျိုး။နောက်တတိယယောဂါကတော့အဆုံးနဲ့ပတ်သက်တဲ့ယောဂါပဲပေါ့နော်။အဲတော့အဆုံးနဲ့ပတ်သက်တဲ့ယောဂါတွေကဒီကတော့ဆီလီဆီယိုကြီးကလုပ်ချင်တဲ့ဆီလီဆီယိုကြီးအခြေခံပြီးတော့အဆုံးနဲ့ပတ်သက်တဲ့ယောဂါအဆုံးနဲ့အသက်ရှင်နေပြီးတော့ပတ်သက်တာပါ။နောက်နံပါတ်၄အနေနဲ့ကတော့ဒီဆရာတော်ကုသတဲ့ယောဂါအရင်နဲ့ပတ်သက်ပြီးပြောပါတော့အဲဒီ300ရက်ကညာလိုက်လို့ကြောက်ဘူးအသေးမှဒုက္ခပြေးတာပေါ့အသေးမှဒုက္ခပြေးအသေးရောက်အသေးကဆက်ပြီးသိရ
ကုသပြန့်နှံ့တဲ့ယောဂါတွေမှာဆိုရင်ယောဂါတစ်ခုချင်းစီလိုက်ယောဂါဖြစ်စေတဲ့ပုံမှားတွေဟာတသက်မမှတ်ရှိနေပြီးတစ်ခုနဲ့တစ်ခုအမျိုးအစားတူညီမှုမရှိတာကိုတွေ့ရပါတယ်ကုသပြန့်နှံ့မှုမရှိတဲ့ယောဂါအုပ်စုတွေမှာတော့ယောဂါဖြစ်စေတဲ့တိကျတေကြတဲ့အကြောင်းအရာတွေတသက်မမှတ်မရှိပေမဲ့ယောဂါဖြစ်စေတဲ့အကြောင်းအရာအများစုကတော့တစ်ခုနဲ့တစ်ခုဆင်တူနေကြတယ်လို့အထွေထွေယောဂါအထူးကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ
်ကျွန်တော်ဒီ NCD ဖြစ်တဲ့ယောဂါတွေရဲ့အကြောင်းအရင်းမြစ်ကအကုန်လုံးတူတူပါပဲเนาะအဲ့ထက်မှာအဓိကပါတာက diet exercise and stress เนาะအဲ့တော့ဒီ diet ထဲမှာရက်တောက်တာဆေးတောက်တာဆရာကအစားတောက်ထဲမှာလည်းဖြစ်ထွက်တင်တာပေါ့အဲ့တော့ကျွန်မနေမြင်ညွတ်တဲ့အစ
ားောက်ဒီစားတောက်ရင်စီစီအဖြစ်များနိုင်သလိုနော်စီလေးတောက်သုံးခြင်းရက်ကိုသတ်မှတ်ထားတဲ့ပမာဏဖြင့်ကျော်လွန်တောက်သုံးရင်လည်းဒီဇလွယ်မကူးဆက်တတ်တဲ့ယောဂအနေနဲ့ဆက်ဆက်မှုရှိကြအောင်ဆရာတွေ့ရှိတာဉာဏ်ရှိပါတယ်ခင်ဗျာဒီစီလေးနဲ့ရက်ကတော့လုံးဝမတောက်နိုင်ဘူးအကောင်းဆုံးပါလေဆရာဆံတွေ့ချက်ပါ
နှလုံးယောဂ၊သွေးတိုးယောဂ၊ဆီးကျူသွေးကျူယောဂနဲ့ကင်ဆာယောဂတွေလိုမျိုးကုသပြန့်နှံ့မှုမရှိတဲ့ယောဂတွေကိုကြိုတင်ကာဝယ်မယ်ဆိုရင်ယောဂတစ်ခုချင်းစီကိုကြိုတင်ကာဝယ်မယ်အစားယောဂအားလုံးရဲ့ဖြစ်စေတဲ့အကြောင်းအရာတွေကိုစုပေါင်းပြီးကြိုတင်ကာဝယ်ထားလို့ရပါတယ်ကုသပြန့်နှံ့မှုမရှိတဲ့ယောဂတွေကိုဘယ်လိုကြိုတင်ကာဝယ်ထားသင့်ပါတယ်လို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်ဆရာကယောဂတစ်ခုချင်းသွားမယ်ဆိုမှကုသတတ်တဲ့ယောဂတွေအားလုံးရဲ့ဖြစ်စေတဲ့အကြောင်းအရာအတူတူပဲဖြစ်တဲ့အတွက်ကျမ်းမာနော်ဒီနေ့ညီညွတ်ပြည့်စုံတဲ့စာသားမှုပုံစံဒီစာသားကြောင့်လေအဲ့ဒါကိုလည်းလှူရှာတော့လေ့ကျင့်ခန်းလေးတွေတို့ဘုရားတို့လေ့ကျင့်လှူရှာသွားလာတယ်ကိုလည်းလှူရှာမှုတွေထည့်ပေးမှုရယ်စိတ်ပြည့်စုံမှုရှော့ချခြင်းအပြင်ဒီ NCD နော်အခုဖြစ်ပြများလည်းမဟုတ်ဆက်နိုင်တဲ့ယောဂအားလုံးကိုကောက်ဝေးရရောက်ပါတယ်ဆရာပြောချင်ပါတယ်ဒါကြောင့်လူတူးချင်းတူးချင်းနေနဲ့ဒီကျမ်းမာရဲ့စာတော့စာတော့ကိုကိုလည်းလှူရှာလို့ကိုလည်းစိတ်ပြည့်စုံမှုရှော့ချဖို့အတွက်ဒီနေ့ဒီနေ့အနေနဲ့
ကုသပြန့်နှံ့မှုမရှိတဲ့ယောဂတွေဟာယောဂအုပ်စုကြီးတစ်ခုဖြစ်တယ်ဆိုတာကိုတည်တည်ချာချာနားလည်သဘောပေါက်ပြီးကျမရင်းနဲ့ညီညွတ်အောင်နေထိုင်စားတောက်ရင်မကုသနိုင်တဲ့ယောဂတွေအားလုံးကိုတစ်ပြိုင်နက်တည်းကြိုတင်ကာဝယ်ထားလို့ရတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တက်တော့ပ
ါဒေါက်တာတန်စောစီစဉ်တင်ဆက်ပေးနေတဲ့လူလူကျမရေးစီစဉ်ကိုအခုလိုဗုဒ္ဓဟူးနေ့ညတိုင်းမှာနားဆင်နိုင်ပါတယ်အခုမြမအရေးတုံ့တက်ချက်ကိုနားဆင်ရပါမယ်ရှင်မြန်မာနိုင်ငံဟာမတူကွဲပြားမှုတွေမတူကွဲပြားသူတွေကြအပြန်လဲနားလည်တိခတ်မှုနဲ့ထူထောင်လာခဲ့တဲ့နိုင်ငံဖြစ်ပေမဲ့ပြပကကူးဆက်ဝင်ရောက်လာတဲ့အယူအဆတွေကြောင့်စိတ်ဝမ်းကွဲပြားပြီးပြိပက္ခတွေဖြစ်လာရတယ်လို့အမေရိကန်ပြည်ထောင်စု Rutgers University ကဂုံတူးဆောင်ပါမောက်ခမြန်မာအရေးကျွမ်းကျင်သူ Joseph Silverstein ကသုံးသပ်ပါတယ်ပြန်လဲတင်မြတ်ရေးအတွက်အတိတ်သမိုင်းကိုပြန်ကြည့်ပြီးတင်ကန်းစာယူတင်တယ်လို့လဲဆိုပါတယ်။ပါမောက်ခ Silverstein ဟာအခုခါအသက်အရွယ်ကြီးမှလို့အင်တာဗျူးမပေးနိုင်တော့ပါဘူး။ပါမောက်ခ Silverstein နဲ့ဦးကျော်စံသားတို့ဟိုတုန်းကမင်းမြန်ဆွေးနွေးချက်တစ်ခုကိုပြန်ပြီးတော့ထုတ်လွှင့်ပေးလိုက်ပါတယ်ရှင်။
ကျန်ကြီးဆွေးပါဆိုင်များမြန်မာနိုင်ငံရဲ့အမျိုးသားရေးစိတ်ဓာတ်မှာဗုဒ္ဓဘာသာဟာဘလောက်အရေးပါပါသလဲဆိုတာကမြမအမျိုးသားစိတ်ဓာတ်ပြီဘာသာရေးနဲ့ကင်းလွတ်သောအမျိုးသားရေးစိတ်ဓာတ်လားသူဒီမဟုတ်ဗုဒ္ဓဘာသာနဲ့ဆက်ဆက်မှုရှိနေပါသလားဆရာကြီးဘယ်လိုသဘောရပါသလဲ
Do I think Buddhism is linked to nationalism or Buddhism I think that it is linked to both there are differentAnd one can be both a nationalist and a Buddhist.
ဘုရားဘာသာနဲ့အမျိုးသားရေးဆက်ဆက်နေပါသလား။တစ်ခုနဲ့တစ်ခုဆက်ဆက်နေပါတယ်။အတူတူရောမဟုတ်ပါဘူး။ဒါပေမဲ့လူတယောက်ဟာအမျိုးသားရေးဝါဒီရောဘုရားဘာသာဝင်ရောအတူတူဖြစ်နိုင်ပါတယ်။တစ်ခုနဲ့တစ်ခုဟာဖီလာဆန့်ကျင်မဟုတ်ပါဘူး
။ဆိုတော့မြန်မာအမျိုးသားရေးစိတ်ဓာတ်ဟာ secular nationalism လို့ခေါ်တဲ့ဘာသာရေးနဲ့ကင်းလွတ်သောအမျိုးသားရေးဝါဒမဟုတ်ဘူးပေါ့ခင်ဗျာ
။ Well, Buddhism is a very importantway of life. It is not just a group of thoughts and
ဘုရားဘာသာဟာဘဝနေရေးအတွက်သိရေးပါတဲ့နိလန်တရားဖြစ်ပါတယ်။ဒါဟာအတွေးခေါ်ယုံကြည်မှုတရားတာမကပါဘူး။လူတွေဟာတူးနဲ့တူဘလို့ဆက်ဆံနေထိုင်ရမယ်ဆိုတဲ့နိလန်လည်းဖြစ်ပါတယ်။ဘဝလမ်းညွန်မှာဒီတိုင်းလိုက်နာမယ်ဆိုရင်ဘသူမဆိုဘသူနဲ့မဆိုနေထိုင်နိုင်တဲ့တယောက်နဲ့တယောက်ပဋိပက္ခမဖြစ်ဘဲနေထိုင်ကြရမှာဖြစ်ပါတယ်။တစ်ဖက်ကိုတစ်ဖက်ကလေးစားရမယ်နိလန်လည်းဖြစ်ပါတယ
်ဆိုရာဘာသာကြားရင်းနဲ့ဘုရားဘာသာဝင်နေတဲ့အတူတူစင်တွဲနေထိုင်နိုင်တဲ့လမ်းစဉ်ဆွဲသဘောပေါက်ခင်ဗျာ
Oh absolutely and it's part of the history of Burma one of the problems today is people do not bother to read the history of
လုံးဝမကန်ပါတယ်ဒါဟာမြမတမိုင်းရဲ့တစိတ်တေတာလည်းဖြစ်ပါတယ်ဒီကနေ့ပြဿနာတစ်ခုကတော့လူတွေဟာသမိုင်းကိုပြန်မဖတ်ကြတော့တာပဲဖြစ်ပါတယ်။လူတွေဟာမြန်မာနိုင်ငံမှာလာရောက်ပြီးစတင်အခြေချနေထိုင်ခဲ့ကြတာအဲ့ဒီထက်မှမတူကွဲပြားတဲ့လူမျိုးတွေဘာသာတရားတွေလူမှုအတိုင်းဝိုင်းတွေမျိုးမျိုးရှိခဲ့ပါတယ်။သူတို့တွေဟာငင်းငင်းချမ်းချမ်းနေထိုင်လာခဲ့ကြပါတယ်။ပျော်ပျော်ရွှင်ရွှင်နေထိုင်လာခဲ့ကြပါတယ်။တစ်မျိုးနဲ့တစ်မျိုးဝင်ရောက်ဖက်ဆွတ်တာလည်းမရှိခဲ့ကြပါဘူး။ဘာသာအယူဝါဒမတူတဲ့သူတွေကိုအတင်းဘာသာပြောင်းစေဖို့ကြိုးပမ်းခဲ့တာမျိုးလည်းမရှိခဲ့ပါဘူး။
ဆိုရင်ဒီကနေ့ဖြစ်လာတဲ့ပဋိပက္ခတွေအကြမ်းဖက်မှုတွေကြတော့ဘာသာရေးအစဉ်ဆောင်တဲ့ပဋိပက္ခမျိုးတွေဖြစ်နေပါဆရာကြီး
Violence is something that is a long time developing as well. In other words, during this last century, 12.
Temple Muri Hale, Yishi Piton Lagare Kisa Diababe, Tinibio Ayen, Akuna Song Yazu Nemaba, Tagule Nangano Piton Yati Lamune Shimbiro Shuminja, Mapipare, Tamangu Nene Piankayame Suyen, Pamari, Yama Alevain to Quingo, Osu Tagas in Unga, Diza Tananta Liaga, Lumiozude, Badai Tangwine, Lumu Winjinego, Truha, Tru, Kobain Ocho Quin Pitagabare. Nangadoga Chamatare bound to Nita in the Mia Kalapalo, Dilo Wakumpu Tagaraba. Daha Naseyazu Sabai, Mazuna de Zu, the Boda Matuni Muri Pilabi, Satin Yane Lagabare. Together in Nijin, a changing Yampita, Sitai Daha, Boda Bada, a Saint La, Islam, Saint Lam Hobau. In Nijinija, Pioshin, Yanjanzuan, Lululala Nita and Gere, a Saint Lari da Shigabare.
ใช่ครับบาตาเตียนทุกข์สุลงหาเปาะๆชินๆญิญๆเช่นๆสินต้วนနေထိုင်တဲ့အစင်လာရှိတယ်ဆိုတော့အခုပြဿနာတွေဖြစ်လာတဲ့ကြာတော့ခင်ဗျာအဲ့ဒီတော့ငါကောင်းတဲ့အစင်လာတွေအခုစိတ်ကြုံသွားခဲ့ပြီလားသူတို့မဟုတ်အခုခါမှတစ်ဖက်ကိုတစ်ဖက်လွှမ်းမိုးခြင်းတဲ့စိတ်တွေများပုံမိုးပေါ်လွင်လာလို့လားဆိုတာဘယ်လိုပြောမလဲ
The mess that we are seeing unfold at the present time, the fighting, this disagreement is largely the outgrowth of the failure of the Burmese.
Akuka, Chinaru, Twichung, Lare, Tatanari, Takamuri, the Bokole Muri, Ha, Adika Apin, Pamari, and Ine, Oza Anagu, Luru Taiwan to Kulong, and Twet, Yamatada, Kwewe, Chindombo, Piakwe Yaga, the Saint, Pau Pala Raba. Tamaimale also to be in Mishida Aka, Tamamho, also to be in Apionyane Akama, Luriha. အုပ်စုလိုက်တခြားအုပ်စုတွေလာရောက်တိုက်ခိုက်မှာဆိုလို့ကာကွယ်ခုခံလာကြပါတယ်ဆိုတော့ဒီကနေ့အခါမှာမြန်မာပြည်သူတွေကြုံတွေ့နေရတဲ့စိတ်ဝမ်းကွဲပြားမှုတွေလူမှုဒုက္ခတွေဟာကောင်းမွန်တဲ့အုပ်စုမှုစနစ်တရားကိုမျိုးဆက်တစ်ခုကတစ်ခုကိုနီလန်းတကျလွဲပြောင်းချမှတ်ပေးနိုင်ခြင်းမရှိတဲ့ရလဒ်ဒေးလို့ကျွန်တော်ထင်ပါတယ်ဒါကြောင့်မြန်မာလူ့အဖွဲ့အစည်းဟာငြိမ်းချမ်းစွာအတူဆင်တွဲလာ
ူတွေရဲ့အထဲကပြောင်းလဲပေါ်ထွန်းလာတဲ့သဘောပေါ့ခင်ဗျာ။တနည်းပြောရင်ညဉ့်ညံရေးကတဆင်ပေါက်ဖွားလာတဲ့အကြမ်းဖက်မှုတွေလို့ဆိုရမှာပေါ့ခင်ဗျာ
။ Well, I think there is no offer or belief that peace cannot exist between the various peoples in Burma.And there were long periods of time when peace.
ညီမနိုင်ငံမှာကွဲပြားတဲ့လူမျိုးစုတွေအကြားငြိမ်းချမ်းရေးမတည်တံ့နိုင်ဘူးဆိုတဲ့အခြေအနေတွေအယူအဆတွေကတော့မရှိခဲ့ဘူးလို့ထင်ပါတယ်။စင်ခေါ်မှုတစုံတရာမရှိဘဲငြိမ်းချမ်းရေးတည်တံ့ခဲ့တဲ့ကာလလဲရှည်ရှည်လျားလျားရှိခဲ့ပါတယ်
။ဆိုတော့အရင်ကမရှိခဲ့ပဲအခုရှိလာကြတော့ဆက
် We are seeing a number of new ideas being brought inby outsiders and that people who come from other areas bring with them the unhappiness, hatred, disagreements and impose it on the peoples who had for long periods
အခုတော့အယူအဆတွေကိုပြင်ပကလူတွေကတစဉ်တင်သွင်းလာတာတွေ့မြင်နေရပါတယ်ပြင်ပကဝင်ရောက်လာသူတွေဟာသူတို့နဲ့အတူစိတ်မချမ်းသာစရာတွေမုန်းတီးစိတ်တွေတဘောတာကွဲလွဲမှုတွေကိုတည်ဆောင်လာပြီးပြည်တွင်းမှာကာလရှည်ကြာစွာငြင်းငြင်းချမ်းချမ်းနေထိုင်လာသူတွေစီသွတ်သွင်းပေးနေကြတာတွေ့ရပါတယ်။အဲ့ဒီလိုနဲ့နှစ်ပေါင်းများစွာတည်ရှိလာခဲ့တဲ့ငြင်းချမ်းမှုပြက်ပြားစရာတွေဖြစ်လာရတယ်လို့ထင်ပါတယ
်။ဟိုနောက်တစ်ခုကဖဆဗလာခေတ္တကလည်းဗုဒ္ဓဘာသာကိုနိုင်ငံတော်ဘာသာအဖြစ်ပြဋ္ဌာန်းဖို့ဆိုတဲ့အကြံနဲ့ပတ်သက်ပြီးတော့ပြဿနာတက်ခဲ့ရတယ်လို့ဖတ်ရပါတယ်။ဒါပေမဲ့ဒီလိုထိဆိုတဲ့အကြံဖက်မှုတွေမျိုးတော့မဖြစ်ခဲ့ဘူးပေါ့ခင်ဗျာ
I am concerned about this idea that the emphasis on a state religion is something that is fairly new
ဒီယူဆမျိုးနဲ့ပတ်သက်ပြီးတော့ကျွန်တော်စိုးရိမ်ပါတယ်နိုင်ငံတော်ဘာသာဆိုတဲ့အယူအဆဟာအတော်လေးနောက်ပိုင်းကျမှပေါ်ထွက်လာတဲ့အယူအဆဖြစ်ပါတယ်အတိတ်ကာလ19ရာစု18ရာစုကိုပြန်ကြည့်မယ်ဆိုရင်ဘာသာကိုးကွယ်မှုမတူညီသူတွေဟာနီးနီးကပ်ကပ်နေထိုင်ခဲ့ကြပါတယ်။ဒါပေမဲ့သူတို့ခေါင်းဆောင်မှုနဲ့သူတို့နီးနဲ့သူတို့နေထိုင်ခဲ့ကြတာပါ။တယောက်အရေးတယောက်ဝင်ဆွဲဖက်တာလည်းမရှိခဲ့ကြပါဘူး။ Tabime Kitty Yaularo, a two pin Boda Bada went to Choga, Boda Bada, the Nangano Bada, Pia Milo, Tansu Lajabare. Tegero, Nangano Bada Sura Mashibau. Lumiazuga, Boda Bada, Koga Jaro, Truha Turu, Chinchan, Laina, Jabu, Veshibare.
Gulusura, Serunga Bada, Gue, Lumiogue, Pedna Messiba, two Sintuan is Hain Lajare. Guna Banjaro, Bada Ye, Lumue, Bidibahare, Pilare, Sura.
I agree with you fully. There was far much social harmony in Burma when the various groups lived under their own rules, side by side, peacefully, acknowledging the paramountcy of the Burmese.
Matu Quebiara Lupe Sidiha, Thuru Ocho Yene Thuru, a two shin twenty tangajabare. Pama Biengo, a chi mu upi, a tima pu lekan tajabi, a chinjin tahaza dashishi ni tangajabare. Pama Biengale Thuru Nine Thuru, Neguin pu tagajabare. Thuru Kisago, women sokebau. Taja, Yamata Maima, Ninja Yishigabare. Lumusipuari, Mishigabau. Piba Dambi Nero, Sipuari, Miaji Pipagabare. Obama, Taina Bama, Sipuari, Miaji Pikabare. Tabime Dahale Bada Google Mu Kwebia Chana Lu Pipwaga Sipwarim Hobau.
Okay, say Ado Sigu Nyobi Jimesu Lilo Tahazara Sisi Ninyan Yanyane Matu Kwebia Mure Ja Ninyanzo Nishai Nanes Nigu Jandobu Ace Namu Pandibu Paru Janobu Yamakna Sinigo Jibiamla Nangano Pyongla Yamla
Well, I think we have a base if we would only look back at it, and that is Aung San. General Aung San, when he led the Burmese people and he brought them together at the Panglong meeting, talked about the rights of peoples to be themselves.
ဘိုးကျော်အောင်ဆန်းကိုတွေ့ရပါလိမ့်မယ်ဘိုးကျော်အောင်ဆန်းဟာမြန်မာပြည်သူတွေကိုဥဆောင်ပြီးပင်လုံညီလာခံလှုပ်ရှင်တုန်းကလူမျိုးစုတွေသူတို့ဟာသူတို့လွတ်လွတ်လပ်လပ်စီမံအုပ်ချုပ်နေထိုင်ပိုင်ခွင့်ကိုပြောကြခဲ့ပါတယ်မွတ်စလင်တွေကိုတော်လကောင်းတခြားအုပ်စုတွေကိုတော်လကောင်းဘိုးရဘာသာအဖြစ်ပြောင်းလဲဖို့သူမလုပ်ခဲ့မပြောခဲ့ပါဘူးငြင်းညံ့ပြပြမှုရှိနေသမျှသူတို့ဘာသာသူတို့နေ နိုင်ငံတော်ဘာသာဆိုတာမျိုးတွေလုပ်ချင်လာပါတယ်။ကြံလူမျိုးစုအပေါ်ကြီးစိုးချေလည်လာကြင်ကြပါတယ်။ဆိုတော့ကျွန်တော်သဘောပြောရရင်တမိုင်းကိုပြန်ကြည့်ကြပါ၊လေ့လာကြပါ။အဲ့ဒီမှာမြန်မာလူမျိုးတွေတဟဇာတရှိရှိပျော်ပျော်ရွှင်ရွှင်နေခဲ့ကြတာကိုတွေ့ကြရပါလိမ့်မယ်ဆိုတာပါပဲ
။ဦးကျဆန်သားရဲ့မြန်မာရေးတုံသက်ချက်ကိုအခုလိုဗုဒ္ဓဦးနေ့ညပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးပြန်လဲထုတ်လွှင့်ချက်ကိုကြာသာပတိနေ့မနေ့ခင်းမှာနားဆင်နိုင်ပါရဲ့ရှင်။အခုဆက်ပြီးနားဆင်ရမယ့်တပတ်အတွင်းအားကစားသတင်းလွှာတွေကိုတော့ကိုရန်နိုင်ကစူးစီးတင်ပြထားပါရဲ့ရှင်။
ဟုတ်ပါပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်တွင်းအားသာသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ Carabao Cup လို့ခေါ်တဲ့ English League Cup Final မှာတော့ Man City က Chelsea ကို Penalty မှာနိုင်ပြီးတော့ Champion ဖြစ်သွားပါတယ်။ Liverpool ကဘောလုံးဖွဲ့ချုပ်ကတော့ Chelsea အသင်းကိုလာမဲ့အပြောင်းအရွှေ့ကာလနှစ်ခုမှာဘောလုံးမှာအသင်းဝယ်ခွင့်ပိတ်ပင်လိုက်ပါတယ်။ WGC Mexico ကောက်သီးတိုင်ပွဲမှာတော့ American က Dustin Johnson ကနိုင်ရပြီးတော့ Champion ဖြစ်သွားခဲ့ပါတယ်။ဒီလိုတပတ်တွင်းအားသာသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ။ကာရာဘောဖလားလို့ခေါ်တဲ့ England League ဖလားဘောလုံးပွဲ final မှာတော့ Manchester City အသင်းကအနိုင်ရပြီးတော့ champion ဖြစ်သွားပါတယ်။ final ကိုတနင်္ဂနွေနေ့က Wembley ကွင်းမှာကစားကြတာမှာ Man City နဲ့ Chelsea တို့နှစ်သင်းလုံးအကျိန်းနဲ့ကစားခဲ့ကြပြီးတော့မိနစ်90မှာရောအချိန်ပိုပြီးတဲ့အထိပါဂိုးတွေမသွင်းနိုင်ကြပဲ penalty ကန်ကြတာမှာ Man City က4ဂိုး3ဂိုးနဲ့နိုင်ပြီးတော့ League ဖလားကိုနှစ်နှစ်သက်တိုက်ပူဆွဲသွားတာဖြစ်ပါတယ်။ဒီဘက် Premier League ဖက်မှာတော့ Manchester United နဲ့ Liverpool တို့ Old Trafford မှာတွေ့ခဲ့ကြပြီးတော့နှစ်ဖက်ဂိုးမရှိတည်ကြသွားပါတယ်။ဒီပွဲတည်ကြသွားတာကြောင့်28ပွဲပြီးမှ Liverpool က66မှတ်နဲ့ Man City ထက်တမတ်အစာရပြီးတော့ဇယားထိတ်ကိုထတ်သွားပါတယ်။ Arsenal နဲ့ Southampton ပွဲမှာတော့ Arsenal က2ဂိုးဂိုးမရှိနဲ့နိုင်သွားပါတယ်။ Arsenal အတွက်ဂိုးတွေကိုတော့ Lacazette နဲ့ Mkhitaryan တို့ကသွင်းပေးခဲ့တာပါ။ဒါကြောင့် Arsenal က53မှတ် Man U က52မှတ်နဲ့အဆင့်4နဲ့5နေရာတွေမှာရှိနေပြီးတော့ Champions League ဝင်ခွင့်ရဖို့အတွက်လည်း အကျိတ်နဲ့ဖြစ်နေကြပါတယ်ခင်ဗျာ။ချယ်ဆီအသင်းကတော့လာမယ့်ဘောလုံးသမားအပြောင်းရွှေ့ကာလတွေမှာကစားသမားအသစ်တွေခေါ်လို့ရတော့မှာမဟုတ်ပါဘူး။ FIFA ကချယ်ဆီကိုလာမယ့်အပြောင်းရွှေ့ဈေးကွက်တစ်ခုမှာကစားသမားအသစ်ခေါ်တာတွေကိုပိတ်ပင်လိုက်တယ်ဆိုပြီးတော့တောက်ကြနေကချင်းကြပါတယ်။ချယ်ဆီအသင်းဟာလူငယ်ကစားသမား29ယောက်အပါအဝင်ကစားသမားသက်ပုံတင်တာနဲ့ဖက်သက်ပြီးတော့လိုင်းနာမယ့်စီမင်းစည်းကမ်းတွေကိုမလိုက်နာပဲချိုးဖောက်ခဲ့တာကြောင့် FIFA ကအခုလိုအရေးယူလိုက်တာဖြစ်ပါတယ်။ဒါပြင် Swiss franc ငွေ6သိန်းကိုလည်းဒံငွေဖြစ်နဲ့ပေးဆောင်ဖို့ပြည်တံချမှတ်လိုက်ပါတယ်။ဒါပြင်ပြည်ပြည်ဆိုင်ရာဘောလုံးသမားအပြောင်းရွှေ့တဲ့လူငယ်ဘောလုံးသမားတွေမှတ်ပုံတင်တာနဲ့ပတ်သက်ပြီးတော့လည်းအင်္ဂလန်ဘောလုံးအဖွဲ့ချုပ်ကို Swiss franc ငွေ5သိန်းတထောင်တန်းရိုက်လိုက်ပြီးတော့ဒီကိစ္စကိုဖြေရှင်းဖို့အတွက်အချိန်6လပေးဆောင်မှာဖြစ်တယ်ဆိုပြီးတော့ပြောပါတယ်။ချောက်စီစင်းကတော့သူတို့ပေါ်ချမှတ်ထားတဲ့ပြည်တံတွေနဲ့ပတ်သက်ပြီးတော့ယူခံသွားမယ်လို့သိရပါတယ်ခင်ဗျာ။လက်စစင်းကတော့နီဗျာကလော့ဘ်ဝဲလ်ကိုနီဗျာဖြစ်ကနေထုတ်ပယ်လိုက်ပါပြီ။ဒီနေ့ကအိမ်ခွဲမှာကစားတဲ့လက်စတာနဲ့ခရစ်စတိုဖဲလစ်ခွဲမှာခရစ်စတိုဖဲလစ်ကို၄ဂိုးတဂိုးနဲ့ရှုံးနိမ့်သွားတာကြောင့်နီဗျာဖြစ်ကနေထုတ်ပယ်လိုက်တာဖြစ်ပါတယ်။လက်စတာဟာ28ပွဲကစားပြီးတဲ့အချိန်မှာ32မှတ်နဲ့အဆင့်7နေရာမှာရောက်နေပြီးတော့တန်းစင်းစုံနဲ့အရှင်းမဲ့ပဲကွာတော့တာဖြစ်ပါတယ်။လွန်ခဲ့တဲ့16လအတွင်းဘောလ်ဆွမ်းဆောင်ပေးခဲ့တာတွေအတွက်အသင်းအနေနဲ့ကျေးဇူးတင်ကြောင်းလဲလက်စတာအသင်းကပြောကြားခဲ့ပါတယ်ခင်ဗျာ။စပိန်လာလီဂါမှာတော့မက်ဆီဟာဘာစီလိုနာအတွက်အချိန်90မြောက်ဟက်ထရစ်ကိုဆင်းပေးနိုင်ခဲ့ပါတယ်။ဒီနေ့ကကစားခဲ့တဲ့ဆဗီးကို၄ဂိုး၂ဂိုးနဲ့နိုင်တဲ့ပွဲမှာမက်ဆီက၃ဂိုးသွင်းပြီးတော့ဘာစီလိုနာအတွက်အချိန်90မြောက်ဟက်ထရစ်ကိုရယူပေးခဲ့တာဖြစ်ပါတယ်။ဘာစီလိုနာအသင်းဟာဆဗီးကိုနိုင်လိုက်တဲ့အတွက်25ပွဲပြီးချိန်မှာတော့58မှတ်နဲ့တရားထိတ်ကနေဆက်ပြီးတော့ဥဆောင်နေပါတယ်ခင်ဗျာ။WGC Mexico Championship ကောက်တီးပြိုင်ပွဲကိုတော့ Mexico နိုင်ငံမှာပြီးခဲ့တဲ့ Chavez Rene ကနေတနင်္ဂနွေနေ့ထိကျင်းပခဲ့ပါတယ်။ဒီပွဲမှာတော့ American က Dustin Johnson ကစုပေါင်းရိုက်ချက်ထက် 27 ချက် Shot ရိုက်ပြီးတော့ဒုတိယနေရာက Michael Wright က5ချက်အသာနဲ့ Champion ဖြစ်သွားတာဖြစ်ပါတယ်။ဒါဟာ Dustin Johnson အတွက်တော့အချိန်20မြောက် PGA Tour Champion ဆုလည်းဖြစ်ပါတယ်။ဒီပွဲမှာ American ကနံပါတ်ကြီး Tiger Woods ကတော့သက်မှတ်ရိုက်ချက်ထက် 8 ချက် Shot ရိုက်နိုင်ခဲ့ပေမဲ့လည်းဦးတွဲအဆင့် 30 ပဲရခဲ့ပါတယ်။
ကိုရနိုင်စီစဉ်ထုတ်လွှင့်ပေးနေတဲ့သတင်းပတ်စင်အားကစားကဏ္ဍဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးနေတဲ့ည9:00ကနေ 10:00 အထိအစီအစဉ်အစဆုံးကိုအတန်လှင့်ချိန်ပြီးပြီးချင်း ည 10:00 ကနေ 11:00 အထိလိုင်းဒိုမီတာ 25 နဲ့ 32 တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်ရှင်။အခု VOA ရဲ့ဗုဒ္ဓဦးနေညပိုင်းထိတ်တဲရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမရှင်
။ကိုရီးယားကျွမ်းဆင်မှာနျူကလ িয়ার လက်နက်ကင်းစင်ရေးအာယုံဆိုင်ဆွေးနွေးမဲ့ထိပ်သီးတွေ့ဆုံပွဲအစဖြစ်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်တို့ဒီကနေ့တွေ့ဆုံရမှာအပြန်အလှန်လက်ဆွဲနှုတ်ဆက်ပြီးရင်းနှီးနှီးဆက်ဆံခဲ့ကြပါတယ်။ပြီးခဲ့တဲ့နှစ်ဆုံလာတဲ့စင်ကာပူနိုင်ငံမှာပထမဆုံးအချိန်သမိုင်းဝင်ထိပ်သီးတွေ့ဆုံခဲ့တဲ့ကလို့ပဲဒီဒီချိန်မှာလည်းဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်က Sofitel Legend Metropole Hotel ကနိုင်ငံအလံနေရှိမှာရင်းနှီးနှီးနှီးနှုတ်ဆက်ခဲ့ကြတာပါ။အိန္ဒိယနဲ့ပါကစ္စတန်နိုင်ငံတို့ကြားပိုက်ဆိုင်မှုတွေအငင်းပွားနေတဲ့ကက်ရှမီးယားဒေသထဲမှာလက်ဆက်ဖြတ်ကျော်ပြန်တန်းလာတဲ့အိန္ဒိယစစ်တပ်လေယာဉ်နှစ်စင်းကိုပါကစ္စတန်လေတပ်ကပစ်ချခဲ့တဲ့အကြောင်းပါကစ္စတန်ကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ပါကစ္စတန်ပိုင်းကက်ရှမီးယားဒေသထဲမှာပစ်ချတဲ့တပ်လေယာဉ်လေယာဉ်မှူးတူကိုဖမ်းဆီးထားတဲ့အကြောင်းလည်းပါကစ္စတန်စစ်တပ်ကတာဝန်ရှိသူတွေကပြောဆိုခဲ့ကြတာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ရှင်းနေအောင်မိုက်ကယ်ကွင်းဟာဒီနေ့မှာတော့အောက်လွတ်တော်စီရင်ထင်းထင်းကော်မတီရှင်းမောက်လာရောက်ထွက်ဆိုဖို့ရှင်းနေပါတယ်။သမ္မတထရန့်ရဲ့စီဝါရေးလုပ်ငန်းကြီးထိခိုက်နေတဲ့စင်နယ်နဲ့အတွင်းရေးသတင်းချက်လက်တွေပြင်2016သမ္မတယူကော့ဘွဲကလာနဲ့ယူကော့ဘွဲနောက်ပိုင်းသမ္မတလုတ်ကဲဆော်ခဲ့တာတွေကိုလည်းထွက်ဆိုလိုက်မယ်လို့မျှော်လင့်ရပါတယ်။မက္ကဆီကိုနိုင်ငံနဲ့နေဆက်မှာအမေရိကန်သမ္မတထရန့်ကအရေးပေါ်အခြေအနေကြီးညာထားတာကိုဟန်တာမဲ့စီစဉ်တခုကိုအမေရိကန်အောက်လွတ်တော်မှာအမဲခွဲတည်ပြလိုက်ပါတယ်။သမ္မတကအရေးပေါ်အခြေအနေကြီးညာလိုက်တဲ့အတွက်ကွန်ဂရက်စ်တော်ရဲ့အတည်ပြုချက်မလိုပဲနေဆက်တိုင်းကာကိုအသုံးစရရမှာပါ။ဒီမိုကရတီနဲ့အများစုထိန်းချုပ်ထားတဲ့အောက်လွတ်တော်မှာအတည်ပြုနိုင်မှုကြိုတင်မျှော်လင့်ထားပြီးသားဖြစ်ပေမဲ့လည်းမနေ့ကမဲခွဲရမှာတော့ Republican ကိုယ်စားလှှမ်း73ယောက်ပါထောက်ခံမဲပေးခဲ့ကြပါတယ်။
ဗုဒ္ဓဦးနေညာပိုင်းဖွေရေကကြားရှိထားတဲ့ထိတ်တဲရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွယ်ဦးပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရမှုကကိုစော်ဝင်းလှန့်ဖြစ်ပြီးအတံဖန်းအင်ဂျင်နီယာကတော့ဇီနပ်အဗ်ဒူရာမန်ဖြစ်ပါလေရှင်။မနေ့ကကြာသာပတိနေ့မနေ့ဖက်6နိုင်ကနေ9နိုင်အထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24/50/51တို့ကနေပြီးတော့တိုက်ရိုက်ဖမ်းယူနှားဆင်နိုင်ကြပါတယ်။ VOE ကိုနှားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ
Thank you. This program has come to you from the Voice of America, Washington.